Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ19ရက်အင်္ဂါနေ့ညပိုင်း9:00နာရီနေ့10:00နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလက်မီတာ190ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူသင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအမေရိကန်ရဲ့ကြီးကျယ်မြင့်မြတ်မှုတွေချင်းချောက်ခံရပြီဆိုတော့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာအပေါ်တရုတ်နဲ့ရုရှားတို့ကကန့်ကွက်လိုက်ပါတယ်။ဆော်ဒီအာရေဗျာမြို့တော်ရီယက်ကိုယီမန်နိုင်ငံကဟူသီသဘုံတို့ကဒီကနေ့ဒုံးကျည်နဲ့တိုက်ခိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။ပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FBNCC ကိုအဖွဲ့အနေနဲ့ဖိတ်ခေါ်ရင်လာမယ့်လမှာကျင်းပမဲ့22ရာစုပြည်လုံးညီလာခံကိုတက်မယ်ဆိုတဲ့တဲ့မှာတော့
ညီညာအလုပ်ကိုကျွန်တော်တို့ခေါင်းဆောင်တွေပဲတွားနေပါတယ်။ရှင်းရှင်းလင်းမသိရသေးဘူးကွာ။ကျွန်တော်ကလည်းရန်ကုန်ပြန်တက်ပြီးမှဒီအကြောင်းတွေကိုကျွန်တော်တို့ညီညာကော်မရှင်စီးပွားမှာပြည်အောင်
အစိုးရညီညာရေးကော်မရှင်အဖွဲ့ဝင်ဦးအောင်ဆိုပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်ချင်းပြည်နယ်ပလဲဝါမြို့နယ်အတွင်းအစိုးရတပ်နဲ့ရခိုင်တပ်မတော် AA ရိုဂျာစီတင်းမာမှုတွေရှိနေချိန်မှာဒေသရင်းစန်တင်ပို့မှုကိုတပ်မတော်ကကန့်သတ်ထားတာကြောင့်ဒေသခံတွေအခက်တွေ့နေတဲ့တွင်ခရစ်စမတ်ကာလနယူးယောက်မြို့ကအမီအလအပြင်ဆင်နေတဲ့အတူခရစ်စမတ်သချင်းတပုတ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝင်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမသိငင်ထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
။အမေရိကန်ရဲ့ကြီးကျယ်မြင့်မြတ်မှုကပြိုင်ဘက်အင်အားကြီးတွေကြောင့်ချင်းချောက်ခံရပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္လာနေ့ကသတိပေးပြောဆိုပါတယ်။ဒါပေမဲ့အမေရိကန်ရဲ့နိုးထလာမှုလို့သမ္မတကဖော်ညွှန်းပြောဆိုလိုက်ပြီးအဟန့်အတားတွေကိုရှင်းလင်းပြနိုင်ရေးဘက်ပေါင်းစုံကဆောင်ရွက်မယ်လို့ကတိပြုပါတယ်။ဝါရှင်တန်မှာပြောတဲ့မင်းခွန်းမှာသမ္မတကသူ့ရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာအသစ်ကိုရှင်းလင်းပြောဆိုခဲ့တာမှာတော့ရုရှားနဲ့တရုတ်နိုင်ငံတို့ကိုအကြီးမားဆုံးစိုးရိမ်ချက်အဖြစ်ရည်ညွှန်းပြောဆိုပါတယ်။ဒီနှစ်နိုင်ငံစလုံးကအမေရိကန်ရဲ့စံတန်ဖိုးတွေဩဇာနဲ့ချမ်းသာကြွယ်ဝမှုတွေကိုရှင်းနိုင်အောင်ကြိုးစားနေကြတယ်လို့သမ္မတကပြောဆိုပါတယ်။ဒါပေမဲ့သူ့ရဲ့ခေါင်းဆောင်မှုအောက်မှာအမေရိကန်အနေနဲ့လက်လျှော့မှာမဟုတ်ဘူးလို့လည်းကတိပြုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာအသစ်ဟာဘိုးကျဆိုးမှုရဲ့အဖြစ်ရှုမြင်တဲ့အကြောင်းနဲ့ကမ္ဘာပေါ်မှာနိုင်ငံဆုံးရှင်ပြိုင်မှုကိုလက်တင်ခံလို့စိတ်မရှိတာကိုပြသတာဖြစ်တယ်လို့လဲရုရှားကဒီကနေ့အင်္ဂါနေ့မှာတုံ့ပြန်ပါတယ်။ရုရှားဟာအမေရိကန်ပြည်ထောင်စုအတွက်လုံခြုံရေးချင်းချောက်မှုဖြစ်တယ်ဆိုတဲ့ရှုမြင်ချက်ကိုသဘောမတူတဲ့အကြောင်းနဲ့ဒါပေမဲ့ဘုံအကျိုးတူကိစ္စတွေအပေါ်ပူးပေါင်းဆောင်ရွက်လို့ကြောင့်သမ္မတထရန့်အစိုးရရဲ့ပြောဆိုချက်အပေါ်မှာတော့ကြိုးဆိုတယ်လို့ရုရှားအစိုးရပြောခွင့်ရဒီမက်ထရီပက်စကော့ကပြောဆိုပါတယ်။တရုတ်နိုင်ငံသား၏ဝန်ကြီးဌာနဘက်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့စီးရေးခေတ်ကစိတ်နေသဘောထားတွေကိုဆွန့်လွတ်သိပြီလို့ပြောဆိုလိုက်ပြီးတရုတ်ရဲ့ရည်မှန်းချက်တွေကိုရည်ရွယ်ချက်ရှိရှိနဲ့လိုရာဆွဲပြောဆိုနေတာတွေကိုရပ်ပါဆိုပြီးလဲတုံ့ပြန်လိုက်ပါတယ်ရှင်
။ယေမန်နိုင်ငံကဟူသီသဘုံတွေကဆော်ဒီအာရေဗျာနိုင်ငံမြို့တော်ရီယက်ကိုဒီကနေ့ဒုံးကျည်နဲ့ပစ်ခတ်ပါတယ်။ရီယက်မြို့တော်ကယမန်မှာနန်းတော်ကိုပြစ်မှတ်ထားပြီးပြစ်ခတ်တာလို့သူဟူသီသဘုံတွေကပြောနေတာပါ။ယီမန်နိုင်ငံတွင်ဟူသီသဘုံတွေကို၃နှစ်နီးပါးကြာတိုက်ခတ်နေတဲ့ဆော်ရီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကဒုံးကျည်ကိုဂျားဖြတ်ဖျက်ချလိုက်တယ်လို့ပြောဆိုပြီးဆော်ရီနိုင်ငံပိုင်မီဒီယာကတော့တယောက်မှထိခိုက်မှုမရှိဘူးလို့ဖော်ပြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကဒုံးကျည်နဲ့တိုက်ခတ်ခံရပြီးနောက်မှာယီမန်နိုင်ငံတွင်ကုန်းလန်းရေလန်းဝေဟင်လန်းကျောင်းတွေကိုဆော်ရီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကယာယီပိတ်ခဲ့ပါတယ်။ဟူသီသဘုံတွေကိုအီရန်ဘက်ကလက်နက်မပို့နိုင်အောင်လိုအပ်ချက်အရလုပ်ရတာလို့လဲဆော်ဒီအာရေဗျကပြောဆိုပြီးအီရန်ရဲ့လုပ်ရက်ကိုစစ်ကြေညာမှုအဖြစ်ယူဆကြောင်းလဲထပ်လောင်းပြောဆိုပါရယ်သဘုံတို့ကိုထောက်ခံထားတဲ့အီရန်ကလက်နက်ထောက်ပံ့ပေးနေတယ်ဆိုတာကိုတော့ငင်းဆိုပါရယ်ယီမန်နိုင်ငံတွင်တိုက်ခိုက်နေတဲ့ဆော်ဒီအာရေဗျကိုတော့ဒေတာတွင်အနိုင်ကျင့်မှုအဖြစ်အီရန်ဘက်ကပြောဆိုပြစ်တင်ပါရယ်ဟူသီသဘုံတွေက2014ခုနှစ်နောက်ပိုင်းမှာယေမန်မျိုးတော်စာနာကိုထိန်းချုပ်လိုက်တာကြောင့်နိုင်ငံတကာအသိမှတ်ပြုယေမန်သမ္မတအဗ်ဒူမွန်ဆွာဟာဒီကိုကနေပြီးတော့ဒီဆော်ဒီကိုထွက်ပြေးခဲ့ရတာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုအနောက်မြောက်ပိုင်းကဝါရှင်တန်ပြည်နယ်မှာမနေ့တနင်္လာနေ့တုန်းကလမ်းချော်တိမ်းပေါက်ခဲ့တဲ့ရထားဟာတနအီကို48ကီလိုမီတာသွားဖို့သတ်မှတ်ထားတဲ့လမ်းပိုင်းမှာတနအီကို129ကီလိုမီတာနှုန်းနဲ့ပြေးဆွဲခဲ့တယ်လို့ပြည်ထောင်စုစုံစမ်းရေးမှုတွေကပြောပါတယ်။ ဆီယက်တဲမြို့တောင်ဖက်လမ်းခွေမှာယထာလမ်းချော်သွားတာဖြစ်ပြီးယထာထွဲတချို့ကသွားလာရှုပ်ထွေးတဲ့အဝေးပြေးလမ်းမပေါ်ကိုကျခဲ့ပြီးအ ਨੇ စုံခီးတဲ့၃ဦးသေဆုံးရပါတယ်။တိမ်မောက်ယထာရဲ့ခုံပေါင်းမှုမှတ်တမ်းဆယ်နှစ်ခုတည်းကတခုရဲ့မှတ်တမ်းအချက်လက်တွေကိုစုံစမ်းရေးမှုတွေကဆန်းစစ်ခဲ့ပြီးဖြစ်တယ်လို့လည်းအမျိုးသားတည်ယူပို့ဆောင်ရေးဘေးကင်းလုံခြုံရေးအဖွဲ့ဝင်ဘဲလာဒင်စာကသတင်းထောက်တီးကိုပြောပါတယ်။တည်ယူပို့ဆောင်ရေးဘေးကင်းလုံခြုံရေးအဖွဲ့အနေနဲ့ဒီကနေ့အင်္ဂါနေ့မှာအခင်းဖြစ်တဲ့နေရာမှာစပြီးအလုပ်လုပ်မှာဖြစ်ပြီးဘာမှားခဲ့တယ်လဲဘာကြောင့်ဖြစ်ခဲ့ရတယ်လဲဆိုတာကိုဖော်ထုတ်နိုင်ဖို့ယထာဝန်ထမ်းအနေနဲ့လည်းတွေ့ဆုံမေးမြန်းမယ်လို့ဒင်စားကပြောပါတယ်။တိတ်ကိုရှုပ်ထွေးတဲ့မတော်တဆမှုလို့လည်းသူမကပြောပါတယ်။တိဆုံးမှုအပြင်လူပေါင်းတရာကျော်လည်းထိခိုက်ဒဏ်ရာရတယ်လို့ဒေသအာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်။
ဒီနေ့အစောပိုင်းတုန်းကကမ္ဘာတဝန်းကွန်ပျူတာတောင်းတဲ့ချီကိုမြောက်ကိုရီးယားအစိုးရကစိုက်ဘာအင်တာနက်ကနေထိုးပေါက်တိုက်ခိုက်ခဲ့တာတွေလုပ်ခဲ့တယ်လို့အမေရိကန်သမ္မတထရမ့်အစိုးရကတရားဝင်ဆွဆွဲပြောဆိုလိုက်ပါတယ်ဒီလိုအင်တာနက်စိုက်ဘာတိုက်ခိုက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ခဲ့ပြီးဒေါ်လာဘီလီယံနဲ့ချီဆုံးရှုံးခဲ့ရတဲ့အကြောင်းအမိမေလုံုံရေးဆိုင်ရာအကြံပေးတွန်ဘော့ဆတ်ကဝေါ်စထရီးဂျာနယ်မှာတင်းလာနေကအတွင်းမြင်ဆောင်းပါးတစ်ပုဒ်ရေးသားဖော်ပြခဲ့တာပါမြောက်ကိုရီးယားအစိုးရဟာပြီးခဲ့တဲ့မီလာတုန်းကWannaCry လို့နာမည်ပေးထားတဲ့ကွန်ပျူတာဗိုင်းရပ်စ်တစ်ခုကိုဖြန့်ခဲ့တယ်ဆိုပြီးတန်တရားဖြစ်ခံတရပါတယ်ဒီဗိုင်းရပ်စ်ကြောင့်နိုင်ငံပေါင်း150ထက်မနည်းမှာရှိတဲ့ကွန်ပျူတာသုံးဆက်သူပေါင်းများစွာကိုကွန်ပျူတာထဲမှာရှိတဲ့သူတို့ရဲ့ file တွေကိုဖွင့်လို့မရအောင်ကွန်ပျူတာရဲ့အရေးပါတဲ့ထိန်းချုပ်မှုခလုတ်တွေကိုသုံးလို့မရအောင်လုပ်ပစ်လိုက်တာပါဒီဗိုင်းရပ်စ်ထိသွားတဲ့ဆက်တွေတဲက file တွေကိုဖွင့်ခြင်းရင်ငွေပေးရမယ်ဆိုပြီးတော့ငွေညှစ်တောင်းနေတာဖြစ်ပါတယ်နောက်ဆုံးဗြိတိန်နိုင်ငံသားဟက်ကာတူကဒီဗိုင်းရပ်စ်ကိုတတ်နိုင်တဲ့ကုတ်နံပါတ်ကိုရှာဖွေတွေ့ရှိပြီးတဲ့နောက်မှာ WannaCry virus နဲ့တိုက်ခိုက်မှုတွေရပ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ချေးရွာတုတ်တံမှာတပ်ဖြန့်မြုပ်နှံခံထားရတဲ့ဆိုသူတွေရဲ့ရွှေလောင်းဆယ်လောင်းကိုဒီကနေ့တူဖို့ရရှိတဲ့အကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပါတယ်တူဖို့ရရှိတဲ့ရွှေလောင်းတွေကိုတော့ဘယ်သူဘယ်ဝါတွေဆိုတာမသိရသေးတဲ့အကြောင်းနဲ့အဖြစ်မှန်ပေါ်ပေါက်အောင်ဆက်လက်စုံစမ်းသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်မောင်နှောခရိုင်အထွေထွေအုပ်ချုပ်ရေးမှူးမြို့နယ်တရားသူကြီးအင်းတင်ရဲစခန်းကရဲအုပ်နောက်မြို့နယ်ဆရာဝန်ကြီးနဲ့လက်ထောက်ဆရာဝန်တို့ပါတဲ့အဖွဲ့ကဒီကနေ့တွားရောက်တူဖို့ကြတာဖြစ်ပါတယ်။အင်းတင်ချေးရွာတုတ်တံမှာတပ်ဖြန့်မြုပ်နှံခံထားရတဲ့အကြောင်းအမည်မဖော်လိုသူတဦးရဲ့သတင်းပေးတိုင်ကြားချက်အရလုံခြုံရေးတပ်ဖွဲ့ဝင်တွေတွားပြီးတော့ရှာဖွေတာမှာမြုပ်နှံထားတာကိုတွေ့ရတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံသတင်းမှန်ပြန်ကြားရေးအဖွဲ့ကမနေ့တနင်္လာနေ့ကစပြီးတော့သတင်းထုတ်တာဖြစ်ပါတယ်။အခုဖြစ်ရမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပါဝင်ပတ်သက်မှုရှိရင်လဲတရားဥပဒေနဲ့အညီအရေးယူမယ်လို့တော့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြပါရယ်ဒါပေမဲ့အခုချိန်ထိတော့တပ်ဖြတ်မြုပ်နှံခံထားရတယ်ဆိုတဲ့ရုပ်အလောင်းတွေဟာဘသူဘဝဖြစ်တယ်အရေးအတွက်ဒီနဲ့ပတ်သက်ပြီးတော့ရောနောက်ဘသူလက်ချက်ဆိုတာကိုရောအစိုးရဘက်ကရောတမရော်ဘက်ကရောထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးရှင
်ရခိုင်ပြည်နယ်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြသူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုအကောင်အထည်ဖော်ဖို့နှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ကိုဒီကနေ့ဖွဲ့စည်းလိုက်ပါတယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနိုဝင်ဘာ23ရက်နေ့ကသဘောတူညီခဲ့ကြတဲ့သဘောတူညီမှုအရာဒီလုပ်ငန်းအဖွဲ့ကိုဖွဲ့စည်းလိုက်တာပါတနင်္ဂနွေကိုအဖွဲ့ဝင်15ဦးပါပြီးစုစုပေါင်းအဖွဲ့ဝင်30ပါတဲ့ပူးတွဲလုပ်ငန်းအဖွဲ့မှာမြန်မာနိုင်ငံဘက်ကနိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကနေဦးဆောင်တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတော့နိုင်ငံခြားရေးဝန်ကြီးဌာနအတွင်းဝန် MD ရှာဟီဒါဟာကီကဦးဆောင်နေပါတယ်ဦးမြင့်သူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့ MD ဟာကူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ဓာကာမြို့မှာတွေ့ဆုံဆွေးနွေးကြပြီးပူးတွဲလုပ်ငန်းအဖွဲ့ကိုဖွဲ့စည်းလိုက်တာလည်းဖြစ်ပါတယ်ပူးတွဲလုပ်ငန်းအဖွဲ့အနေနဲ့ပြန်လာကြမဲ့သူတွေကိုစီးစစ်ရေး အချိန်စရာသတ်မှတ်ရေးနဲ့ဒီတည်ယူဖို့ဆောင်ရေးနဲ့ထောက်ပံ့ရေးအစီအစဉ်လက်ခံမဲ့လုံထုံးလုံကြီးဆက်သွယ်ရေးစတာတွေကိုဒုက္ခသည်ပြန်လည်ပို့ဆောင်ရေးလုပ်ငန်းစဉ်ပါအစီအစဉ်ရသဘောတူထားတဲ့အချိန်အတိုင်းအတာပေါင်းတွင်းမှာလုပ်ငန်းစတင်ဖို့ဖြစ်ပါတယ်။သဘောတူစာချုပ်ချုပ်ဆိုပြီးနှစ်လအတွင်းနေရက်ပြန်နိုင်ရေးအတွက်ပူးတွဲကော်မတီကအသေးချာဆောင်ရွက်မှာဖြစ်ပါတယ်။နိုဝင်ဘာလ23ရက်နေ့ကသဘောတူစာချုပ်အရဆိုရင်နေရက်ပြန်ပူရေးကိုဇန်နဝါရီလ21ရက်နေ့မှာစတင်မှာဖြစ်ပေမဲ့ဖေဖော်ဝါရီလလောက်မှာစတင်နိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးဝန်ကြီးသတင်းဌာနကဆိုပါတယ်ခင်ဗျာ။
စပိန်နိုင်ငံကာတာလိုနီးယားဒေသမှာအငင်းပွားပွဲလူမှုဆန္ဒခံယူပွဲနောက်ပိုင်းစပိန်ထံကတီးခြားလွတ်လပ်တဲ့ဒေသအဖြစ်ကြေညာနိုင်ရေးခွဲထွက်ရေးလှုပ်ရှားသူတွေကြိုးပမ်းခဲ့ကြပြီးတဲ့နောက်နှစ်လအကြာလာမယ့်ကြာသပတေးနေ့မှာတော့ကာတာလိုနီးယားဒေသဆိုင်ရာရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်။ကာတာလိုနီးယားဒေသလူမှုဆန္ဒခံယူပွဲမှာကာတာလန်ဒေသခံ90ရာခိုင်နှုန်းကခွဲထွက်ရေးကိုထောက်ခံမဲ့ပေးခဲ့ကြပြီးသတင်းသုံးပတ်ကျော်အကြာအောက်တိုဘာလ28ရက်နေ့မှာဒေသဆိုင်ရာလွှတ်တော်ကနေလွတ်လပ်ရေးရယူဖို့မဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်စပိန်မြောက်ပိုင်းကချမ်းသာကြွယ်ဝတဲ့ကာတာလိုနီးယားကိုယ်ပိုင်အုပ်ချုပ်ရေးဒေသကိုဗဟိုအစိုးရကထိန်းချုပ်ထားတာဖြစ်ပါတယ်။ဒီနောက်ပိုင်းမှာခွဲထွက်ရေးသမားနိုင်ငံရေးသမားဒါဇင်နဲ့ချီဖမ်းဆီးခံထားရပြီးကာတာလိုနီးယားအစိုးရခေါင်းဆောင်ဟောင်းကာလ်စ်ပျူရှ်တမန်ဟာလည်းဖမ်းဆီးတရားစွဲဆိုခံရမယ့်အရေးကြောင့်ဘယ်လ်ဂျီယံနိုင်ငံမှာရှောင်တိတ်နေရပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံရဲ့ချင်းချောင်းရန်စားမှုတွေကိုတိုးပြန်ကာကွယ်ဖို့အတွက်ဂျပန်နိုင်ငံမှာအမေရိကန်စစ်တပ်ရဲ့ဒီကာကွယ်ရေးအစီအစဉ်တွေတိုးမြှင့်ဖို့ဂျပန်အစိုးရကဒီကနေ့ခွင့်ပြုလိုက်ပါတယ်။မြောက်ကိုရီးယားဟာဒီနေ့အတွင်းဂျပန်နိုင်ငံပေါ်ဖြတ်ကျော်ပြီးမစ်ဆိုင်းတုံးကြီးစမ်းသပ်ပစ်လွတ်ခဲ့တယ်လို့ဂျပန်ကိုပင်လယ်ပြင်ထဲမြှုပ်ပစ်မယ်လို့ချင်းချောက်ပြောဆိုထားပြီးအမေရိကန်တွေရဲ့မြေပြင်အခြေစိုက်မစ်ဆိုင်းတုံးကာကွယ်ရေးစနစ်ကိုခြားရဖို့ဂျပန်နိုင်ငံဘက်ကခွင့်ပြုထားတာဖြစ်ပါတယ်။လွန်ခဲ့တဲ့လတုန်းကတော့မြောက်ကိုရီးယားကတိုက်ချင်းပစ်ပေတင်းတပ်ဒုံးစနစ်ကိုစမ်းသပ်ခဲ့ပြီးအဲ့ဒီမစ်ဆိုင်းတုံးကြီးဟာဂျပန်ရဲ့အထူးစီးပွားရေးဆိုရေပြင်ပိုင်နဲ့တည်းပြတ်ကျသွားပါတယ
်။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမတင်ငေထိုင်တဲ့ကိုညာဝင်းအောင်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်။လာမယ့် January လကောင်မှာကျင်းပသွားမယ့်ပြည်တော်စုညီလာခံလို့ခေါ်တဲ့27ရာစုတတိယအကြိမ်ပြည်လုံးညီလာခံကိုတက်ရောက်ဖို့အစိုးရကနေဖိတ်ခေါ်မယ်ဆိုရင်တပွဲချင်းအနေနဲ့မဟုတ်ပဲပြည်တော်စုညီညာရေးဆွေးနွေးညီနိုင်ရေးကော်မတီ FBNCC အနေနဲ့တက်ရောက်မယ်လို့မြောက်ပိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကပြောပါရယ်။တရုတ်နိုင်ငံကူမင်းမြို့မှာမြန်မာညီညာရေးကော်မရှင်နဲ့မြောက်ပိုင်းမှာဟာမေးလက်နက်ကိုင်အဖွဲ့တို့တွေ့ဆုံမှုမှာ NCA လက်မှတ်ရေးထိုးရေးနဲ့27ရာစုပြည်လုံးညီလာခံတက်ရောက်ဖို့အစိုးရရဲ့ဖိတ်ခေါ်မှုအပေါ်မဟာမိတ်အဖွဲ့တွေတုံ့ပြန်ပြောဆိုခဲ့တယ်လို့အဖွဲ့ခေါင်းဆောင်တွေကပြောပါရယ်။ VOA သတင်းထောက်နိုင်ကွန်အိမ်ကအခုလိုသတင်းပေးပို့ထားပါရယ်။
NCA လမ်းကြောင်းကိုလက်မခံသေးတဲ့ UWSA ခေါ်ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဥဆောင်တဲ့မြောက်ပိုင်းဒေသလက်နက်ကိုင်ဖွဲ့ခုနှစ်ဖွဲ့နဲ့စုဖွဲ့ထားတဲ့ FVNCC ဖွဲ့အနေနဲ့မြန်မာဆိုရကဖိတ်ခေါ်မယ်ဆိုရင်27ရာစုတတိယကြိမ်ပင်လုံညီလာခံကိုတက်ရောက်မယ်လို့တန်းပလောင်သက်ဖွဲ့ TNL အသွေးရင်းမှုဘူမှုကြီးတာဖုံးကျော်ကပြောပါတယ်
အဲ့ဒီသင်ချက်ရဲ့အဖွဲ့ခဲကတာဝန်ရှိတဲ့ဒီချက်ကျွန်တော်တို့ပြန်ပြောကြတာကတော့တို့အနေနဲ့တော့အစီအလက်မှတ်ထိုးမှုကိစ္စရော27ရာစုပြည်လုံးညီလာခံတာတည်းအချင်းတက်ကုန်ပြီလားရောဒါရင်းက FDNCC နဲ့လည်းဆိုင်နေသက်ဆိုင်ရာအဖွဲ့အစည်းတွေက FDNCC ရဲ့ကွန်ပျူတာနဲ့ဖြစ်တဲ့အတွက်ကြောင့် FDNCC ကပဲသင်ချက်ပေါ်လိမ့်မယ်ဟိုဒီအစိုးရအနေနဲ့ FDNCC ကိုဖိနှိပ်ဆိုရင် FDNCC အနေနဲ့စုမှုကိစ္စရှိမယ်ကျွန်တော်တို့ကစုမှုရဲ့ချိန်ပါတယ်အဲ့ဒီပုံမှန်ချက်တွေကိုပြောပါတယ်
အစိုးရကနေဖိတ်ခေါ်မှဆိုရင်မြောက်ပိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့တပွဲချင်းတက်ရောက်မှာမဟုတ်ပဲပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC အနေနဲ့ဒါတက်ရောက်သွားမယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာ15ရက်နေ့ကအစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့ KIU ကချင်လွတ်လပ်ရေးအဖွဲ့ UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့တို့တရုတ်နိုင်ငံကူမင်းမြို့တွင်တရားသွေးဆိုမှုမှာ NCA လက်မှတ်ရေးသူရေးနဲ့27ရာစုပင်လုံညီလာခံတက်ရောက်ရေးအတွက်ဆွေးနွေးခဲ့ကြတာပါဒီတွေ့ဆုံမှုကနေ NCA ခေါ်တနင်္ဂနွေလုံးပြည်ကတက္ကမှုရစရေးသဘောတူစာချုပ်လက်မှတ်ရေးသူဖို့အတွက်ကိုလည်းအစိုးရကော်မရှင်ဘက်ကတိုက်တွန်းခဲ့ပြီးမဲ့တီချာသဘောချင်းမဆွေးနွေးပဲမြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့နဲ့သာဆွေးနွေးလို့ကြောင်းပြောဆိုခဲ့တယ်လို့ဘူမူကြီးသာဖုံးကျော်ကပြောပါတယ
်အခု NCA ထိုးမယ်မထိုးဘူးတဲ့ဒီကလည်းဘောဖတ်ကတော့ဒီမှာသိရကူကလေးအဲ့ဒီလည်းပြောခဲ့ပါတယ်ဒီ NCA ကိစ္စကိုလည်း FPNC ကွန်မတီနဲ့ပြည်ရအကောင်းဆုံးဖြစ်တယ်ဒီတစ်ခွက်ချင်းအနေနဲ့တော့ဒီကံဆွေးနွေးဖို့မလိုဘူးဒီနေ့ဒီလေရောက်တဲ့လေပြောပါလေ။ဒီဆောင်လေကျွန်တော် FDNCC မှာရွှေ့နေနေပြီးတော့အဲ့ဒီလေပုံပြန်ထည့်လို့ကျွန်တော်ပြရပါမယ်။
ဒ ဒီဆွေးနွေးပွဲပြင်းပြမှုအတွက်တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာသုကစလက်မစ္စတာဆွန်ကောရှန်ကလည်းဂျာဝဲညှိနှိုင်းခဲ့လို့အစိုးရညှိနှိုင်းရေးကော်မရှင်ဒုဥသာဦးသိန်းစောခေါင်းဆောင်တဲ့ဖွဲ့နဲ့ကရင်ဦးယူဒီဘီအက်စ်ဖွဲ့ခေါင်းဆောင်တို့နဲ့တွေ့ဆုံခဲ့တာပါတရုတ်နိုင်ငံတွင်တွေ့ဆုံမှုအခြေအနေကိုအစိုးရညှိနှိုင်းရေးကော်မရှင်ဖွဲ့ဝင်ဦးအောင်စိုးကဆက်သွယ်မ
ံတက်ပြီးမှဒီကြောင်းတွေကိုကျွန်တော်တို့အင်ဂျင်ကော်ပိုရှင်စီးပွားမှာတည်ရမှာဖြစ်ပါတယ
်။မြန်မာငင်းချမ်းရေးဖော်ဆောင်မှုကိစ္စတွေမှာတရုတ်နိုင်ငံအနေနဲ့အရေးကြီးတဲ့ခန်းကဏ္ဍမှာပါဝင်နေပါတယ်။ဒီကနေ့မှာလည်းမြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်ပြည်သူသမ္မတနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာသုကုစလေမစ္စတာဆွန်ကော်ရှန်ကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကနေနေပြည်တော်နိုင်ငံသားရေးဝန်ကြီးဌာနဧကမတ်မှာလက်ခံတွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံငင်းချမ်းရေးနဲ့မျိုးရပြိုင်လည်သိမ်းမြန်ရေးလုပ်ငန်းစဉ်အတွက်တရုတ်နိုင်ငံအနေနဲ့အမေရိကန်ဒေါ်လာတစ်သန်းပေးအပ်ခဲ့ပြီးပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပြည်လုံးတတိယကြိမ်စီဝေးကိစ္စရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်ပြီးအမြင်ချင်းဖလှယ်ဆွေးနွေးခဲ့ကြပါတယ်ပြည်ကရမေလာဒုံကကျင်းပခဲ့တဲ့ဒုတိယကြိမ်27ရာစုပြည်လုံးညီလာခံမှာလည်းမြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ကအထူးဖိတ်ကြားသူအဖြစ်တက်ရောက်နိုင်ရေးအတွက်တရုတ်အစိုးရကနေညှိနှိုင်းဆောင်ရွက်ပေးခဲ့ပါတယ်။လက်ရှိမှာမြောက်ပိုင်းဒေသလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ KIU ကချင်လွတ်လပ်ရေးဖွဲ့၊ကိုကန်တပ်ဖွဲ့၊တမ်းပလောင်တပ်ဖွဲ့၊ရခိုင်တပ်မတော်ရေးအစိုးရနဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။ဒီလိုဖြစ်ပွားနေဆဲစီရေးပြည်ပခအခြေအနေတွေကြောင့်လက်ရှိကျင်းပမဲ့ငင်းချမ်းရေးညီလာခံဟာလည်းအကျိုးသက်ရောက်မှုမရှိဘူးလို့ဘူမူကြီးတာဘုံကျော်ကပြောပါတယ်
။ခုဖြစ်နေတဲ့တိုက်ပွဲကြီးကတော့ဒေါ်အောင်ဆန်းစုကြည်တို့မြန်မာပြည်အရလက်ထက်နဲ့ရင်းချင်ကြီးလာခဏဒီနေ့စံကျင်ဖက်တွေဖြစ်နေတာလေဒီတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာမှအဖြစ်ဖြစ်လာမှာမဟုတ်ကြတယ်လို့မြင်ပါတယ
် NCA ခေါ်တနင်္ဂနွေလို့ပြကတက်ကမ်းမှုရက်စရေးသဘောတူစာချုပ်ကိုလက်မှတ်ရေးသူစားတဲ့အဖွဲ့အစည်းအနေနဲ့ကတော့ NCA လမ်းကြောင်းဟာအားနည်းချက်တွေရှိနေပေမဲ့ငင်းချမ်းကြီးဖြစ်စဉ်နဲ့ပတ်သက်ပြီးအသူပူးပေါင်းပြင်ဆင်ဖို့လိုအပ်တယ်လို့ပုံမျိုးသားလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်ထွန်းကဆိုပါတယ်
ငင်းငင်းဖြစ်စဉ်နဲ့ပတ်သက်ရတော့အလုံးအပြည့်ပူပေါင်းပါဝင်ဆောင်ရွက်ကြမှာဖြစ်ပါပါတယ်။အစီအစဉ်လမ်းကြောင်းမှာတော့ချွေးရက်တွေအာမစ်ရက်တွေစားရရှိနေတယ်။ဆိုတော့အဲ့ဒီချွေးရက်အာမစ်ရက်တွေကျွန်တော်တို့ကပြန်စားရှိတာအတူတူပြီးတော့မှအားကောင်းရက်ဒီအားပါချက်တွေကိုကျွန်တော်အကုန်လုံးရရှိလို့ရတယ
်။လာမယ့်ဇန်နဝါရီလကုန်မှာပြည်တော်စုငင်းချမ်းကြီးညီလာခံကို27ရက်စုပင်လုံတတိယကြိမ်ညီလာခံကိုကျင်းပတော့မှာဖြစ်သလိုမြောက်ပိုင်းမဟာမိတ်ဖွဲ့ခုနှစ်ဖွဲ့နဲ့ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေနေနဲ့ညီလာခံတက်ရောက်ဖို့ကတော့မသေးချာသေးပါဘူး။မြောက်ပိုင်းဒေသလက်နက်ကန်ဖွဲ့ခုနှစ်ဖွဲ့နဲ့စုဖွဲ့ထားတဲ့ FVNCC ဖွဲ့တွေဟာမြန်မာစိုးရွားကနေလှုပ်ဆောင်နေတဲ့ NC လမ်းကြောင်းကိုလက်မခံဘဲတီးခြားငင်းချမ်းကြီးလမ်းကြောင်းကိုလူလာကြောင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
နိုင်ငံတကာသွားတာပါခုတော့ချင်းပြည်နယ်ဘက်ကအခြေအနေဖက်ဆက်ပါမယ်ချင်းပြည်နယ်တောင်ပိုင်းပလဲဝါမြို့နယ်အတွင်းမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားစီရေတင်းမာမှုတွေရှိနေချိန်မှာပလဲဝါဒေသစီစံတင်ပုတ်မှုတွေကိုတပ်မတော်ဘက်ကကန့်သတ်ထားတာကြောင့်ဒေသခံတွေအခက်တွေ့နေကြပါတယ်ဒီလိုစံတင်ပုတ်မှုပိတ်ပင်ထားလို့စံစည်းတွေအဆမတန်တက်ပြီးတော့ဒေသခံလူလူစားသောက်ရေးအတွက်လည်းအခက်အခဲရှိနေတာဖြစ်လို့ပြည်နယ်ဝန်ကြီးချုပ်ထိတင်ပြထားကြပါတယ်အပြည့်စုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းထောက်မိုက်အမကသတင်းပေးပို့ထားပါတယ်
ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်အတွင်းမှာမြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့ပြီးခဲ့တဲ့လပိုင်းတွေကစလို့တိုက်ပွဲတွေဖြစ်နေတဲ့အတွက်အဲ့ဒီဒေသမှာတိုင်းရင်းသားလက်နက်ကိုင်တွေရေရှည်ရက်တီလို့မြောက်အောင်ရိတ်ခါဖြတ်တဲ့အနေနဲ့စံတဲဆောင်ွက်တွေကိုဒီဇင်ဘာလဆန်းကစပြီးအကန့်အသတ်နဲ့တာခွင့်ပြုခဲ့ပါတယ်။အရင်ကစံကုံတဲတယောက်ကိုတမန်တစ်စင်းမှာစံအိတ်စဲအိတ်တဲယူခွင့်ရှိပေမဲ့အခုတော့တဲအိတ်ပဲတဲခွင့်ရှိတော့တယ်ဆိုပြီးဒေသခံတဦးကပြောပါတယ်
။တက်ကတော့တော့ဒီစီအရာပေါ့နော်တက်ကဟိုပေါ့နော်တိတ်ထားတယ်လောလောဆယ်လေးအစတုန်းကတော့6-8လောက်ကိုတင်လို့ရတယ်ပေါ့နော
်အဲ
့နောက်ပိုင်းကို8လောက်ပဲကျွန်တော်တို့ဒီလဆန်းကနေစရင်မှ8လောက်ပဲတင်ခွင့်ပေးတယ်ပေါ့နော်အခုလူစုတွေတဲမှာပြည်သူတဲမှာတော့နည်းနည်းအခုဆန်း8ပဲတင်ခွင့်ရတဲ့တော့ကြောင့်စောက်ဟိုပေါ့နော်ဆန်းနေဝေရတာအခက်ကြီးရှိတယ်နောက်ပြီးတော့ဆန်းစည်းတရားလေးအဲ1000ကျော်တန်းတွေရတော့3000ကျော်ဖြစ်လာတယ်3000ကျော်တန်းတွေရ4000ကျော်ဖြစ်လာတယ်အဲ့လိုမျိုးကြီးရတော့ဟိုဘောနောကြီးရတော့တဖြည်းဖြည်းနဲ့မြောက်လာအဲတီယူပို့ဆောင်တာဒီမြို့ပေါ်တင်ကအဲဆန်အိတ်ပါညာရောင်းတဲ့ကုန်တွေကြီးရလေအခုအခက်တွေ့နေကြတယ်ပေါ့နော
်ဆန်တီယူခွင့်ကတ်တက်ချက်တွေကြောင့်ဆန်ဈေးလည်းအဆမတန်ဈေးတက်သွားတဲ့အတွက်ပြည်သူလူထုထိခိုက်နေနိုင်မှုတွေရှိတဲ့အကြောင်းပြည်နယ်ဝန်ကြီးချုပ်လာတဲ့အချိန်မှာဒေသခံတွေကတင်ပြကြတယ်လို့ဆိုပါတယ်
ဒီမနေ့ကပဲဝန်ကြီးချုပ်ကြီးစင်ဒီမှာပလော့ဝါရောက်လာတယ်ပေါ့နော်မနေ့ကတညတော့အိတ်တယ်ဒီမှာအိတ်တဲ့အချိန်မှာရမရပါလေအဲ့လိုမျိုးဟိုဒီပြဿနာဘလူချင်းနဲ့ဆိုရဟာကိုရမရပါနဲ့သင်ပြတဲ့ဟာတော့ရှိတယ်ပေါ့နော်အဲ့ဒါတော့သူတို့ကတော့အဖြေတော့လုံးလုံးစုံတော့မပေးသေးဘူးကြ
ဟိုတက်ဆိုင်တဲ့လူတွေနဲ့ပဲဆွေးနွေးပြီးမှဘယ်လိုမျိုးဆောင်ရွက်မှာစကားတော့ကျွန်တော်တို့တက်တော်လူလိုမရဘူးကွာအခုဆိုရင်လှေနဲ့ပဲတက်တယ်ကားနဲ့ပဲတက်တယ်စံတိတ်ပဲခွင့်ပြုတဲ့အတွက်ပလက်ဝဒေတာမှာစံပြက်လက်မှုတွေစံစည်းကြည့်မှုတွေကြုံနေရတာပါအရင်တုန်းကတော့ရခိုင်ပြည်နယ်အတွင်းစံတွေကိုစက်လီတွေနဲ့ပလက်ဝမျိုးနယ်တွေကိုတည်ဆောင်ဝင်ရှိပေမဲ့မြန်မာတက်မတော်နဲ့ရခိုင် Babu, a Kuso Yen, Palawa Nemiha, Sissy Nemi Chitajau, a cat that is Shinidlu, a Yenongale, Yama Tamaro Nine, Taipori Chinide, Tayana di Tarima, Tayana Chiarigo, a lad to Pelita Sissy Yiri, located at Ile, she gave our share.
ရှိပါတယ်နိုင်ငံတော်လှုပ်ရွှေ့ချက်ဥတွေဖောက်ပြမှုဆွဲချက်နဲ့ရိုက်တာသတင်းတောင်နှစ်ဦးဖမ်းဆီးခံရတဲ့အပေါ်မှာမြန်မာစစ်အာဏာပိုင်တွေကိုပြည်တွင်းပြည်ပသတင်းမီဒီယာဖွဲ့စည်းရရောနိုင်ငံတကာကပါဝေဖန်နေကြပါတယ်သတင်းမီဒီယာတွေလွတ်လပ်ခွင့်ရှိဖို့လိုသလိုပဲ Rights to information, the Amyanet, the sign, a chiller to go, Ninga de Gagaba, Wibani Jawari. The Jamlu, Pionle, the Amyanangama, Rights to information, the Amyanet, the sign, a chiller to go, Tishi Queen, Yashi Queen, Bo. Anna, when you pick up, Balotti, Liza, Lina, Mushiwale. The John Lame, Inganina, Daily Light Sisama, Sunima Pipari. Bowen Sunni Mimelu at Russian, we go at telephone number to Judin Pipu, Tame, Suin, Daily Light Sisin, Lento, dear Chima, Koyma Pipari. Tamaho, Kuya, Mie, Kuya, Yusa, Kuya, Migunigu. Sane Pissy, even a Pissy, Judin Pipu, Talule Yawari. View him my way, a phone number got.
ติ่นิดตัญญาหนิต้องชิ่นหนิงางางาลีဖြစ်ပါတယ်อีเมลလေးစာကတော့ဘမီစ@viewnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမညာမဲ့တော်ရရှင်တွေကိုကျူးဇူးပါတယ်ခင်ဗျာဒီကနေ့ညကိုနာရီကြိုက်လိုင်းဆွေးနွေးခန့်စီစီမပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်ခုတော့ Christmas Gala အမေရိကန်ပြည်ထောင်စုကနယူးယောက်မြို့ဟာခရစ်မတ်ပွဲတော်ရာသီအောက်တိုင်းမြို့တော်ဝိုင်မီးရောင်စုံလေးထွန်းပြီးတော့အပြိုင်အဆိုင်အလှဆင်လေးရှိကြပါတယ်။ကုန်းတိုက်ကြီးတွေရဲ့အလှပြပြတင်းပေါက်တွေမှာလည်းခင်မီနီးပညာရိတကူသာမကအနုပညာဆိုင်ရာတီထွင်ဖန်တီးပြီးတော့အပြိုင်အဆိုင်ပြသထားတာကြောင့်ဒေသခံတွေကမကကပားလက်ခီးသွားတွေကိုပါဆွဲဆောင်လေးရှိပါတယ်။နယူးယောက်မြို့ကခရစ်မတ်ပွဲတော်ဆင်နွှဲဖို့အရောင
ွေနဲ့ဝေဝေဆာဆာပြင်ဆင်နေကြပါပြီ။ပွဲတော်ရဲ့အတွက်အလှဆင်ပစ္စည်းတွေခရစ်မတ်တစ်ပင်တွေကလည်းအယောင်ဆိုင်တွေနဲ့ပြည့်နေတဲ့မန်ဟတ်တန်လမ်းမမှာနေရာယူထားကြပါပြီ။နယူးယောက်မြို့ရဲ့စင်ကြေဖုံ Mount Vernon အရက်ဟာအခါတိုင်းတိတ်ဆိတ်ခြောက်ကပ်နေပေမဲ့အခုတော့ခရစ်စမတ်ပစ္စည်းတွေထုတ်လုပ်ဖြန့်ချိပေးရင်သက်ဝင်လှုပ်ရှားနေပါတယ်။ Mount Vernon မှာရှိတဲ့ American Christmas Company ရုံးချုပ်ရဲ့အကျယ်ဝန်းဟာစုစုပေါင်းစတူယန်ပေ3,000ရှိပါတယ်။စတူယန်ပေ6,000ကကုန်းလောင်ရုံနေရာတွေဖြစ်ပြီးစတူယန်ပေ2,000ကတော့ရုံးခန်းနေရာတွေအတွက်ဖြစ်ပါတယ်။အဲ့ဒီအကျယ်ဝင်းနဲ့တူလောင်ရုံတွေအားလုံးမှာခရစ်စမတ်ပွဲတော်အလှဆင်ပစ္စည်းမျိုးစုံနဲ့ပြည့်နေတာကြောင့် American Christmas Company ရဲ့နေရာဟာ Christmas Popo Center ရဲ့အကောင်ဆုံးအလုပ်ရုံလို့တောင်းတွေးမိကောင်းတွေးမိကြမှာပါ။ New York မြို့က Rockefeller Center လို့အယောင်ဆိုင်တန်းတွေမှာပြသထားတဲ့ Trumpet မှုန်နေတဲ့နတ်သားလေးတွေလို့အယုတ်တွေကိုလည်း American Christmas Company ကထုတ်လုပ်ဖန်တီးထားတာပါ။မကြာသေးခင်နှစ်တွေအတွင်းမှာပေါ်လာတဲ့ LED မီးရဲ့ကျေးဇူးကြောင့်စီးပွားရေးလုပ်ငန်းတွေမှာပိုပြီးမြိုင်ဆိုင်လှပအောင်စိတ်ကူးရှိတိုင်းအသေးစိတ်ဖန်တီးထုတ်လုပ်ပေးနိုင်တယ်လို့ American Christmas Company ရဲ့အမှုဆောင်အရာရှိချုပ် Frederick Sechwan ကအခုလိုပြောပါတယ
်။ Well, it's gotten a little more sophisticated over time for sure and you know the advent of LED lights has had a significant
LED မီးတွေခေတ်စားလာတဲ့အချိန်မှာနည်းနည်းပိုပြီးတော့ခင်မီလာတယ်လို့ကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းမှာလည်းတိတိတတ်တာပြောင်းလဲလာပါတယ်။ဒါကတိုးတက်ကောင်းမွန်တဲ့အပြောင်းလဲပါ။ညီတော်မျိုးကလက်လီဖက်တဲ့သူတွေအနေနဲ့လည်းအရင်ရင်နှစ်တွေကတည်းကစာရင်အထူးပိုးပြီးတော့အကျိုးမြတ်ရပိုးပြီးတော့ဆန်းဆန်းပြားပြားလေးတွေခင်းချင်းပြတ်တာလာနိုင်ကြပါတယ
်။ကဘာတလွားမှာရှိတဲ့စက်ရုံတွေကထုတ်လုပ်တဲ့ပစ္စည်းအလုံးဟာခရစ်စမတ်ပွဲတော်ရာသီအတွက်ဒီ Mount Vernon မှာအပြောင်မြောက်ဆုံးလက်ရာတွေအဖြစ်လာပြီးတော့စုဝေးနေကြပါတယ်။ Mr. Sachwan ကအခုလိုပြောပါတယ်။
So we deal with factories all over the world. Certainly many of our factories are in China. But there are probably 500
ကျွန်တော်တို့ကတကဘာလုံးကဆက်ယုံနေနဲ့ဆက်တွေ့ပါတယ်။ကျွန်တော်တို့ဆက်ယုံအများစုက တရုတ်နိုင်ငံမှာရှိတဲ့ဆိုပေမဲ့စက်ရုံပေါင်း900ဝန်းကျင်လောက်ကတော့နိုင်ငံတကာစက်ရုံတွေဖြစ်ပါတယ်ဒီလိုစက်ရုံတွေကထုတ်တဲ့ပစ္စည်းတစ်ခုချင်းကိုဒီမှာစုပါတယ်ပြီးတော့မှဒီဇိုင်းဖော်တာတက်စင်တာတွေဆက်ပြီးတော့ကုန်ကြောထုတ်ပါတယ်
မတ်ပါနမအချောသက်ထုတ်လုပ်နေတဲ့ခရစ်မတ်ပွဲတော်အလှဆင်ပစ္စည်းတွေဟာမကြခင်မန်ဟတန်လမ်းတစ်လျှောက်ကဈေးဝယ်သူတွေကိုနှစ်သက်ဖွယ်ဆွဲဆောင်နေပါလိမ့်မယ်ရှင်
။မခွန်ညိုတင်ပြသွားတာပါရှင်။အခုတော့ခရစ်မတ်နဲ့နှစ်သက်ကူကာလရောက်တိုင်းတရားသီးအတွက်ခန်းစားရေးဖွဲ့ထားတဲ့တခြင်းတွေနဲ့ VOA ပရိသတ်ကြီးကိုတင်ဆက်ပေးနေကြဖြစ်ပါတယ်။ဒီကနေ့မှာတော့ Justin Bieber တီးဆိုထားပြီးတော့ Booster Rhymes အဖြစ်တီးဆိုထားတဲ့ Drummer Boy ဆိုတဲ့တခြင်းကိုထုတ်လင်းပေးလိုက်ပါတယ်။နားဆင်ပါရှင်။
You didn't hear this in the Bible. I'm so tight, I might go psycho. Christmas time, so here's a recital. I'm so bad like Michael. I know I'm still young, but I go stupid, stupid, love like Cupid. I'm the drummer boy, so dope, dope, dope. Little baby. Sipping eggnog with a little sprinkle of vanilla, even though it's kind of cold. I'm pulling out a chinchilla. Bieber hit me back and said, let's make it hot up in the winter. I said, cool, cool. You know I'ma deliver. Let's collaborate and make the holiday a little bigger. Before we work, I gotta get this off. See the other family members and drop gifts off. Then I'm headed to the studio, cause ain't nothing stopping. How you know we about to turn it up and really get it popping now. People everywhere and all our Twitter followers, Merry Christmas, Kwanzaa, Happy Hanukkah.
Justin Bieber တိဆိုထားတဲ့ Drummer Boy ဆိုတဲ့တခြင်းကိုတော်တာရှင်တို့နှစ်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25တို့ကနေဖန်ယူနားဆင်နိုင်ကြပါရရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ19ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24 25 30နဲ့52တို့ကနေည10နာရီအထိတရရထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူတရရလေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင
်။မေဂန်ပြည်တော်စုမှာဝင်ငွေကွန်စည်းကြမ်းမှုပြောင်းလဲဥပဒေကိုတည်ပြုပြီးသမ္မတဥဘာမားရဲ့ချမ်းမကြီးဆောင်ရှောက်မှုအာမခံဥပဒေကိုလည်းအစိတ်တပိုင်းအားဖြင့်ပြည်နိုင်တဲ့အခြေအနေရောက်လာနိုင်တာကြောင့်သမ္မတဒေါ်နယ်ထရန့်အတွက်ဥပဒေပြူရေးမှာအောင်ပွဲခံမှုအချိန်နီးကပ်လာပြီလို့ဆိုရပါလိမ့်မယ်။ Republican တွေအဆိုပြုတဲ့ဥပဒေအရစီးပွားရေး Corporation ကြီးတွေပေးရတဲ့အခွန်ငွေတွေကိုအမြဲတစေလျှော့ချပြီးလူတွေရဲ့လက်ကတွေဘောကဖြတ်တဲ့အခွန်တွေကိုလည်းယာယီလျှော့ချပေးမှဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုအတွက်အမျိုးသားချွေးမြီနောက်ထပ် 1.5 ထရီလီယံဒေါ်လာနိုင်ပါတယ်ပထမနှစ်သဗ္ဗတတန်ဂုံဂါနီအချိန်မှာပဲသဗ္ဗဒေါ်လင်ထရန့်ကတော့သူ့ရဲ့အဓိကစီစဉ်နေအတည်ပြုနိုင်တော့မယ်လို့ပြောဆိုနေတာအမှန်တကယ်အောင်ပွဲခံမှုစနေပါပြီအဆုံးသက်တွန်းရုံပဲလိုပါတော့တယ်လို့သူကပြောပါတယ် Republican တွေပြောတဲ့အတိုင်းသိကြမယ်ဆိုရင်အမေရိကန်ပြည်ထောင်စုရဲ့ရှင်းနှစ်ဆက်တိုက်ကောင်းလာတဲ့စီးပွားရေးကိုဆက်တင်ပြီးအခွန်လျှော့ချရေးကိုလိုလိုက်တာနဲ့စီဝါရေးအချိန်ပိုကောင်းတွန်းအားပေးနိုင်မယ်လို့ဆိုနေကြပါတယ်။ Republican ထဲလွတ်တော်အမတ် John Cornyn က ABC ရုပ်သံကိုအခုလိုပြောပါတယ
် Passing this massive tax cut
and tax reform ကိုလျှော့ချမယ်ဒီပြောင်းလဲမဲ့ဥပဒေကြမ်းသာအတည်ပြုလိုက်မယ်ဆိုရင်အိပ်ပျော်နေတဲ့ American မဟာစီးပွားရေးဟာချက်ချင်းလှုံ့နှိုးလိုက်သလိုဖြစ်သွားပါလိမ့်မယ်
။ Democrat လွတ်တော်အမတ် Mike Thompson တို့လိုအမတ်တွေကတော့သူတို့အနေနဲ့သိမမျော်လင့်ဘူးလို့ဆိုပါတယ
် This week Republicans continued to
လူလက်တန်းသားတွေနဲ့လက်လုတ်လက်စားအမေရိကန်တွေဒုက္ခရောက်ပြီးအမျိုးသားကြွေးမီပိုတိုးလာမဲ့အခွန်ဥပဒေကို Republican တွေဘက်ကမဖြစ်ဖြစ်အောင်တွန်းနေပါတယ်ဆိုလိုတာကကျွန်တော်တို့သားသမီးမျိုးမြစ်တွေကဒီအကျိုးကိုဆက်ရမှာပါ
အခွန်လျှော့ချရေးဥပဒေအားအမေရိကန်ပြည်ထောင်စုမှာရှုပ်ထွေးတဲ့သမိုင်းကြောင်းတွေရှိခဲ့ဘူးပါလေ1980ခုနှစ်တွေအတွင်းခုနှစ်လျှော့ပေးပြီးအမေရိကန်စီးပွားရေးအင်းနဲ့အားနဲ့ခဏတက်ခဲ့ဘူးပါလေဒါပေမဲ့အခွန်နေမြင့်ကောက်ပေမဲ့လေ1990ခုနှစ်တည်းအတွင်းစီးပွားရေးတက်နှုန်းကပိုလွတ်တောင်မှများလာခဲ့ပါလေ2000ခုနှစ်2003ခုနှစ်တည်းကတော့အလေအလတ်လောက်ပဲစီးပွားရေးတွန်းတုံးရှိခဲ့ပြီးနောက်ပိုင်းနှစ်တွေမှာစီးပွားရေးဆုတ်ယုတ်တဲ့အခြေအနေကိုအကြီးအကျယ်ရင်ဆိုင်ခဲ့ရပါလေ Republican တွေကတော့အခွန်နေလျှော့ပေးရင်အမေရိကန်စီးပွားရေးဘူကောင်းလာမယ်လို့ပဲဆက်ပြီးပြောနေတာပါသမ္မတထရန့်ကအခုလိုပြောပါလေ
Everybody's going to benefit but I think the greatest
benefit အကျိုးများရပါလိမ့်မယ်အလုတ်ကန်နေဖန်တီးနိုင်တာနဲ့လူလာတန်းစားတွေရမယ်အကျိုးများကအကြီးမားဆုံးလို့ပြောရမှာပါကျွန်တော်တို့စီးပွားရေးတိတ်ကိုကောင်းနေပါတယ်ဒါပေမဲ့နောက်ထပ်ခြေလှမ်းကြီးတစ်ခုလှမ်းရပါလိမ့်မယ်ဒီလိုလှမ်းဖို့အခွန်ပြောင်းလဲရေးဥပဒေအထမမြောက်ရင်ကျွန်တော်တို့မလုပ်နိုင်ပါဘူ
းဒါပေမဲ့လည်းထက်လွတ်တော်မှာ Chris Van Hollen တို့လိုဒီမိုကရက်တွေကတော့ Republican တွေရဲ့အစီအစဉ်ကြောင့်အကျိုးများရတဲ့သူတွေဟာချမ်းသာတဲ့သူတွေပဲဖြစ်ပြီးဆင်းရဲသားတွေတကြီးရွယ်ဦးတွေဒုက္ခရောက်လိမ့်မယ်လို့ ABC ရုပ်သံကနေအခုလိုဝေဖန်ပါတယ
် Now they blown a big hole in the debt
အကျိုးကိုမတန်ဆထက်များအောင် Republican တွေလုပ်နေတယ်သူတို့အသုံးစရာကိုကြည့်ဒီမှာတကြီးကျမကြီးဆောက်ရှောက်မှုအထောက်ပံ့ကိုတန်းထောင်ပေါင်း900ဖြတ်ထားတယ်တခြားကျမကြီးဆောက်ရှောက်မှုအထောက်ပံ့ကိုလည်းတန်းပေါင်းတန်းထောင်လျှော့ထားတယ
်နောက်ဆုံးအချိန်မှာစိတ်ပြောင်းပြီးတော့ကန့်ကွက်တာမျိုးတွေမဲမဲပေးပေးနေတာမျိုးတွေမဖြစ်အောင်ဟန့်တားတဲ့အနေနဲ့အခွန်ကောက်ခံရေးပြောင်းလဲမဲ့ဥပဒေကိုသဗ္ဗဒေါ်နယ်ထရန့်လက်မှတ်ထိုးရေးဗိုလ်ထူးနေလောက်မှာအစောဆုံးလွှတ်တော်ကနေအင်ပြူတော်ကိုပေးဖို့နိုင်ပါတဲ့လူနည်းစုဖြစ်တဲ့ဒီမိုကရက်တစ်ဘက်ကဒီဥပဒေကိုအတည်မပြုအောင်တော့ဟန့်တားနိုင်မှာမဟုတ်ပါဘူးဒါပေမဲ့လည်းရှင်းနေလွှတ်တော်ကြားကာလရွေးကောက်ပွဲတွေမှာဒီကိစ္စကိုအဓိကဆွဲခံပြီး Republican တွေကိုအနိုင်ရရေးအတွက်ဒီမိုကရက်ဘက်ကမက်ဆေ့ချ်စီရင်မယ်လို့အခိုင်အမာပြောဆိုနေကြောင်းပါခင်ဗျာ
အ အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းဆရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါခုတစ်ခါမှာတော့ထုတ်လုပ်သူကိုညာဝင်းအောင်နဲ့အတူကိုသားညွန်းစီစဉ်တင်ဆက်တဲ့တရားလေးလိုက်ဆွေးနွေးခံကုန်တာဆင်နိုင်ကြပါပြီရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလေးလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရယ်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့သတင်းမှန်သိရှိခွင့်နဲ့မြန်မာသတင်းလွတ်လပ်မှုအခြေအနေဖြစ်ပါတယ်။နိုင်ငံတော်လွှတ်ချက်ဥပဒေဖောက်ဖျက်မှုဆွဲခြင်းနဲ့ writer သတင်းတောက်နှစ်ဦးဖမ်းဆီးခံရတဲ့ပေါ်မှာအစိုးရအာဏာပိုင်တွေဘက်ကဒီပြည်တွင်းပြည်ပသတင်းမီဒီယာဖွဲ့စည်းတွေရောနိုင်ငံတကာကပါဝေဖန်နေပါတယ်။သတင်းမီဒီယာတွေလွတ်လပ်ခွင့်ရှိဖို့လိုသလိုပဲ right to information ဆိုတဲ့အစိုးရရဲ့သတင်းချက်လက်တွေအများပြည်သူရရှိခွင့်သိရှိခွင့်ဟာလည်းအစိုးရရဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုကိုစောင့်ကြည့်နိုင်တဲ့ဒီမိုကရေစီလူ့ဖွဲ့စည်းတွေလိုအပ်ချက်တရပါ။ဒါကြောင့်မလို့ဒီပြောင်းလဲနေတဲ့မြန်မာနိုင်ငံမှာRise to information အများနဲ့တက်ဆိုင်တဲ့ချက်လက်တွေကိုသိရှိခွင့်ရရှိခွင့်အပေါ်မှာအာဏာဝင်တွေဘက်ကဘယ်လောက်ထိလေးစားလိုက်နာမှုရှိပါလဲ။ဒါကိုဆွေးနွေးမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်3ဦးကိုဖိတ်ခေါ်ထားပါတယ်။ပထမတူကတော့ Unity သတင်းကြေကား CEO ဖြစ်ပါတယ်ဦးတင်ဆန်းပါ။နောက်တူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့ Editor ကိုတက်စင်ဖြစ်ပါတယ်။နောက်တူကတော့ဒီ CSO ဒီအရာဖက်လူမှုဖွဲ့စည်းကဒီလက်ရှိဒီ Rise to Information ဥပဒေနဲ့ပတ်သက်ပြီးတော့မူကြမ်းရေးဆွဲမှုအစ်စ်နေမှာချို့ပါဝင်ပတ်သက်နေတဲ့ကိုတွန်းလင်းအောင်ဖြစ်ပါတယ်။သုံးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျ။ကျွန်တော်ရင်းဆုံးကိုတင်ဆန်းကိုဖိတ်ခေါ်ကြပါမယ်ခင်ဗျ။ကိုတင်ဆန်းကလည်းပြောရမယ်ဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်တည်းကပဲတလူမျိုးအလားတူဆွဲချက်တွေနဲ့ထောင်ထဲမှာကျဉ်းကျခံခဲ့ရတယ်။အဲ့တော့အခုအစိုးရအစ်စ်ပြောင်းလဲလာတယ်ပေါ့ကိုတင်ဆန်း။ခုနက Writer သတင်းတောက်နှစ်ဦးတက်တဲ့ပြဿနာလူမျိုးပေါ့နော်။ကိုတင်ဆန်းလဲကြုံခဲ့ဘူးတယ်အဲ့တော့အစိုးရအစ်စ်လက်ထက်မှာဒီသတင်းချက်လက်တွေပေါ့တကယ်တမ်းအစိုးရအများပြည်သူသိလို့ရတယ်သိဖို့လိုတဲ့သတင်းချက်လက်တွေကိုအစိုးရစီကရမှုအနေထားဘယ်လိုများရှိပါလဲခင်ဗျာတိုးတက်လာပါလားဆိုးရုံသွားပါလား
ကျွန်တော်အမြင်အရပိုပြီးဆိုးရုံသွားတယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့အစိုးရဌာနတွေသတင်းယူတဲ့အခါမှာအခက်အခဲတွေအများကြီးရှိတယ်ဘာအခက်အခဲရှိတယ်ဆိုဘူးဦးစီးစနစ်ပေါ့အဲ့ဒါကြီးစိုးနေတယ်နောက်ဝန်ကြီးဌာနတွေမှာဒီသတင်းတွေသူတို့ website တွေထုတ်ပြန်တယ်တမလာရုံးကထုတ်ပြန်တဲ့ website တွေအားလုံးကအရန်သတင်းတွေအောင်နေနေအဲ့တော့ကျွန်တော်သတင်းသမားတွေယူရတဲ့အခြေအနေတစ်ခုကအများနဲ့မတူဘဲနဲ့ပေါ့နော်ကိုနီးကိုကနေစူးစမ်းပြီးဆောင်ရွက်ကြတဲ့အခါမှာအဲ့ဒီသတင်းကိုအတည်ပြုတဲ့အခါမှာလည်းအဲ့ဒီသတင်းအတည်ပြုတဲ့ဌာနဆိုင်ရာလည်းကျွန်တော်တို့တည်ပြုတာကိုဖုံးနေခန္ဓာနာချင်းတဲ့အခါမှာယူတဲ့အခါမှာခက်ခဲနေအများကြီးရှိတဲ့အတွက်အရင်စိုးရတဲ့ဆိုင်တော့နည်းနည်းလေးပိုတက်တီးပြီးပိုခက်ခဲလာတယ်လို့ကျွန်တော်မြင်နေတာ
โอเคအခုတစ်ဆက်သေးပဲ writer သတင်းတောင်သူကလည်းခုနကပြောလို့ဒီအစိုးရသတင်းနေနဲ့ပတ်သက်လို့ဒီပြုတ်ရချက်အဥပဒေကိုဖောက်ဖျက်တယ်ဆိုဆွဲချက်နဲ့ခါရတယ်ဒီပေါ်မှာတော့ခုတင်ဆန်းဘယ်လိုမြင်လဲခင်ဗျသတင်းတောက်တည်းကတကယ်ပဲဥပဒေဖောက်ဖျက်တဲ့သဘောရှိသွားလား
သတင်းတော်ကတော့သူ့လို့ကိုသူ့လို့တာပဲဗျာကျန်ဥပဒေချုပ်ဖောက်တယ်လို့ကျွန်တော်မမြင်ဘာကြောင့်လဲဆိုတော့သတင်းသမားကတော့ကျွန်တော်အများကြည့်သူတိတိတိထိုက်တဲ့သတင်းတွေကိုကျွန်တော်တို့ကတော့ကိုနီးကိုဟာနဲ့ရအောင်ယူပြီးတော့ကျင်ကြရမှာကျွန်တော်တို့ရဲ့တာဝန်ပဲလေအစိုးရကအဲ့ဒီလိုမလုပ်စေချင်ဘူးဆိုရင်သူတို့ကသတင်းမှန်တွေကိုသူတို့ဒီတန်းချာတော့သူတို့ရဲ့ဟိုဌာနတွေကနေပြီးတော့အချိန်နဲ့တပြေးညီညီထုတ်ပြန်လို့ရှိရင်ကျွန်တော်တို့ဒီလိုမျိုးရယူဖို့အနေထားမရှိပါဘူးအဲ့တော့ကျွန်တော်ဒီသတင်းတွေရိုက်တာသတင်းသမားနှစ်ယောက်ဒီလိုဖန်ခံတာဟာကျွန်တော်အနေနဲ့တရားမျှတမှုမရှိဘူးသူတို့လို့ကိုသူတို့လို့ပဲလို့ပဲကျွန်တော်ကအဲ့လိုပဲယုံကြည်ကြတာ
ဟုတ်ကဲ့ကိုတင်ဆန်းဒီ line ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ကိုတက်စင်ဖိတ်ခေါ်ကြပါလေကိုတက်စင်ခုနကဒီ writer သတင်းတောက်နှစ်ဦးကိစ္စနဲ့ပဲဆက်ဆက်ပြီးတော့မေးကြပါလေ writer သတင်းတောက်နှစ်ဦးဖမ်းဆီးခံရတဲ့ကိစ္စကကျွန်တော်တို့ဒီရခိုင်မြောက်ပိုင်းဒေသပြိပခါတွေပေါ့ဒီကိစ္စတွေမှာသူတို့ထက်ထက်ဝင်လိုက်နေတော့ရခိုင်မြောက်ပိုင်းကိစ္စကြောင့်ပဲအညှိုးတင်းနဲ့ဖမ်းတဲ့သဘောလားတခြားဘယ်လိုရည်ရွယ်ချက်တွေရှိနိုင်တယ်လို့ယူဆရပါလဲမြင်ရပါလဲဟုတ်ကဲ့ကိုတက်စင်ကြားပါလား
ဟုတ်ကဲ
့ဟုတ်ကဲ့ဒါကြောက်ကြီးကိုသက်စင်ဟုတ်ကဲ
့
ဟုတ်ကဲ့ဒီနှစ်ယောက်ဖန်ခါရဲ့ကိစ္စကရခိုင်မြောက်ပိုင်းသတင်းနဲ့များဆက်ဆံရှိလားဘလို့များသိရလဲခင်ဗျဟု
တ်ကဲ့အခုနောက်ပိုင်းသတင်းတွေရတော့ဒီ writer သတင်းဌာနကသတင်းတော့ဖန်ခါရဲ့ကိစ္စကရခိုင်မြောက်ပိုင်းမှာ Indian ဆိုတဲ့ဂျာမဖြစ်ရဲ့အာတက်တာနဲ့ပြောနော်ကျော်နေနေပေါ့နော်ဟိုဘယ်လိုဟောမလဲအတက်ခါရဲ့အလောင်းကြီးတွေ့ရှိမှုနဲ့ပတ်သက်ပြီးတော့အဲဆက်ဆက်တဲ့တက်တနာလို့ကျွန်တော်တို့ဒီဘက်ကနော်ဟိုအတိမတိနဲ့သတင်းအနေနဲ့တချို့သတင်းတွေကကျွန်တော်သိရှိရပါတယ်။ဒါတော့အစိုးရဌာနကဒီအတိသတင်းအကြည့်ပြတော့မရှိသေးပါဘူး။ဒါပေမဲ့သတင်းဌာနတော်တော်များများနဲ့တချို့လူတွေရဲ့ကြောကြချက်ကြတော့ဒီလိုမျိုးဟိုပတ်သက်မှုရှိရဲ့လို့ကျွန်တော်သိရပါတယ်ဗျ
။ဟုတ်ကဲ့ကျွန်တော်တစ်ဆက်သေးမေးချင်တာကဒီ rest to information မှာကုသစင်လဲ editor တူအနေနဲ့လုပ်နေတဲ့အခါကျတော့အခုလိုမျိုးဒီဖြစ်ပျက်တွေပေါ့ဥပမာဆိုရှင်ရခိုင်ကိစ္စလို့ရှိရင်တော်လေးကိုဆွဆွဲခံနေရတဲ့အခြေအနေပြရှိရအစိုးရဘက်ကလည်းသတင်းတွေကဘလောက်ထိထိန်ချန်ထားလဲမသိဘူးဒါပေမဲ့ခုနကပြောအစိုးရကတော့သူတို့ထိန်ချန်ထားမှုရှိဘူးပြောပါတယ်အများနဲ့ထုတ်ပြန်ပေးရလို့ပြောပါတယ်ဒါပေမဲ့ဟိုတကယ်ကို controversial ဖြစ်နေတဲ့အခြေအနေပေါ့နော်တခြားပြဿနာတွေလည်းရှိပါတယ်အဲ့တော့ဒ ီကိစ္စတွေမှာသတင်းတောက်တွေရဲ့သတင်းလိုက်နိုင်မှုအနေအထားသတင်းရယူနိုင်ခွင့်အနေအထားဘယ်လိုများရှိပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဟိုသတင်းသမားတယောက်ရဲ့တာဝန်ရတော့ကျွန်တော်တို့ကသတင်းတွေကိုเนาะဟိုစားဘယ်ပိုင်းရမယ်ဖြစ်ဖြစ်ပေါ့နော်ဘယ်ထားဟိုနေဘက်ကဘယ်နေဟိုနေအချမ်းဖက်အဖွဲ့စည်းရောက်ဖြစ်ဖြစ်အစိုးရအဖွဲ့စည်းရောက်ဖြစ်ဖြစ်မတိုင်းတော့လက်နက်ကန်အဖွဲ့စည်းရောက်ဖြစ်ဖြစ်လာတဲ့သတင်းတွေမှန်တယ်များကိုကျွန်တော်တို့ကရယူပိုင်ခွင့်ရှိပါတယ်ဒီသတင်းတွေပုံမှန်မူတည်ပြီးတော့ဒီနိုင်ငံရဲ့ဥပဒေကြောင်းအရသတင်းဖော်ပြခြင်းဖော်ပြခြင်းအေဂျာရဲ့ဟိုဆုံးဖြတ်ချက်ဖြစ်ပါတယ်ဒါပေမဲ့သတင်းတော့မှန်တယ်များကသတင်းမှန်တယ်များကိုတော့သူ့မှာရယူရယူပိုင်ခွင့်ကသူ့မှာအပြည့်အဝရှိပါတယ်ဒါကဟိုပြောရလို့ရှင်သတင်းမီဒီယာဥပဒေမှာလည်းပြဋ္ဌာန်းထားပြီးသားပါသတင်းမီဒီယာဥပဒေမှာလည်းတရားဝင်ပြဋ္ဌာန်းထားပြီးသားသတင်းမီဒီယာသမားတယောက်ကနော်သတင်းအချက်လက်တွေမှန်တယ်များကိုနော်ဟိုတရားဝင်ရယူပိုင်ခွင့်ရှိရဆိုတာသတင်းမီဒီယာမှာပြဋ္ဌာန်းထားပါခင်ဗျာ
ဟုတ်ကဲ့အဲ့တော့တဆက်သေးပဲဒီ rights to information နဲ့ပတ်သက်လို့အရင်တုန်းကရောဒီဥပဒေကပြောမှဆိုရင်ဒီဒါနဲ့ဒီအခွင့်အရေးနဲ့ပတ်သက်လို့တခြားနိုင်ငံဒီမိုကရေစီနိုင်ငံတွေတော်များမှာရောဥပဒေတရားလိုမျိုးရှိတယ်အဲ့တော့ဒါနဲ့ပတ်သက်လို့အရင်တုန်းကလွှတ်တော်ဘက်မှာတင်သွင်းတယ်လို့လည်းကျွန်တော်တို့ကြားဘူးပါတယ်ခင်ဗျာဒီအဲ့အခြေအနေအရဘယ်လိုများကြားမိပါလဲ
ဟုတ်ကဲ့သတင်းတော်နေပေါ့နော်သတင်းသမားတယောက်ကသတင်းရယူပိုင်ခွင့်နဲ့ပတ်သက်ပြီးတော့အရင်လွှတ်တော်တွေမှာလည်းတင်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဟုတ်ပါပေါ့နော်အရင်တို့တော့ကလည်းတည်ပြုထားပြီးတော့ဒါပေမဲ့တစ်ခုကအရင်ကျွန်တော်တို့ကအခုတရားစွဲတယ်ပေါ့နော်ဟိုဒီတရားစွဲမြန်မာနိုင်ငံဆိုတော့ချက်များအုပ်ဝင်တော့ကနှစ်သုံးအုပ်ပြီးနဲ့အုပ်ပြီးနဲ့ပတ်သက်ပြီးတော့နော်ဟိုကျွန်တော်တို့ကတင်ငန်းတို့နဲ့ဆွတ်တော်ကူကလည်းဥသိမ်းကျောင်းကနေပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုတို့လက်ရှိဟိုနော်ဒီဒီမိုဆီဥသိမ်းကျောင်းဆိုရနေပြီးတော့ဆံပတ်ပြီးတော့ပေါ်ဆောင်နေတဲ့သတင်းမီဒီယာဥပဒေသတင်းကောင်စီတွေဆံပတ်ထားတဲ့ဥပဒေတွေလုံးလုံးကြီးနဲ့ပတ်သက်ပြီးတော့အရင်ဟိုနေပေါ့နော်ဒီဥစ္စာကနေပြီးတော့ဗြိတိအစိုးရနော်အဲ့ရအစိုးရကဆံပတ်ထားတဲ့ဒီဥစ္စာကြီးနဲ့ဥပဒေနဲ့ဆုံးတော့တယ်မြန်မာနိုင်ငံအစိုးရလှုပ်ပတ်ချက်နဲ့အဲ့ဥပဒေနဲ့အကွဲလွန်းမှုရှိနေတယ်အဲ့ဒါကအတုံးခဏတစ်ပြက်ပြန်မှာအဆင်မပြေဘူးဒါကြောင့်မို့ဒီဥစ္စာပဲဖြတ်ပြီးဖို့ဆိုပြီးတော့သူတို့ကတင်ရေးသေးပါလေအဲ့တော့တင်တော့ဆိုလို့ရှိရင်အဲ့ဒီရအချင်းကဘယ်လိုခေါ်လဲဆိုတော့ကျွန်တော်တို့ဒီဇက်တူကပဲပြီး2013ပေါ့နော်အဲ့တော့ NDG အမတ်တွေက20ကျော်ရှိတယ်အဲ့အဲ့တော့တက်ခိုင်အမတ်တွေလည်းရှိတယ်အဲ့တက်မလို့အမတ်တွေလည်းရှိဒါပေမဲ့အဲ့အကုန်လုံးကနေပြီး NDG အမတ်20ကျော်ပါဝင်အကုန်လုံးကနေပြီးဒီဥပဒေကိုပယ်ဖျက်ဖို့ကိစ္စကိုတန့်ွက်ခဲ့ပါတယ်အဲ့အဲ့ဒီမှာထောက်ခံခဲ့တာတော့ကျွန်တော်ပေချာမမျိုးတေချာတခုကတော့တတိပုဂ္ဂလအမတ်တစ်ခုကနေပြီးတော့အဲ့ဒီအစကိုထောက်ခံနေပြီးခဲ့တယ်အဲ့တော့ဥပင်းညွန့်တင်တဲ့အဆိုကိုအဲ့တယောက်ကပထမကျန်တဲ့အမတ်ဒီကောင်ကတော့ကန့်ကွက်မှုပေးခဲ့တဲ့အတွက်အဲ့ဒီဟာကတစ်ချက်ဘူးကိစ္စကမအောင်မြင်ခဲ့ပါဘူ
းဟုတ်ကဲ့ခင်ဗျာကိုတက်စင်ကိုတက်ဆန်ဒီလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်ကိုတင်လွင်အောင်ဖိတ်ခေါ်ချင်ပါတယ်ကိုတင်လွင်အောင်တို့ကဒီ CSU အဖွဲ့အနေနဲ့ Rights to Information ဆိုတဲ့ဒီအခွင့်အရေးပေါ့နော်ဒီဟာကိုဥပဒေကြမ်းအတွက်သတင်းချက်လက်မှတ်တွေရရှိရေးဆိုတဲ့ဥပဒေကြမ်းနဲ့ပြင်ဆင်နေကြတာရှိပါလေဒီအခြေအနေကလွတ်တော်မှာဘယ်လောက်ထိရှိနေပြီလဲခင်ဗျာအခြေအနေက
တကယ်တော့အဲ့ဒီဟာကဟိုအမှန်ကတော့ဒီအစိုးရဘက်ကဟိုအားလုံးလည်းကြားမိမယ်ထင်တယ်ပြီးခဲ့တဲ့2014-15လောက်မှာပေါ့နော်သူကဒီ OGP ဆိုပြီး Open Government Partnership ဆိုပြီးအဲ့ဒီဟာတကူဒီပြီးခဲ့တဲ့အစိုးရဝင်ခဲ့တာရှိတယ်ဆိုတော့ဒီ OGP ဝင်လို့ရှိရင်သူကဒီ Right to Information Law ရှိရမယ်ဆိုတဲ့ချက်ပါတယ်ကွာဘာလို့အဲ့ဒီမှာကလေးကသူကဒီတန်ခိုးဝန်ကြီးဌာနကဒီ Right to Information Law ဆွဲဖို့ဆိုပြီးဆက်လုပ်တယ်ဒါပေမဲ့ကျွန်တော်တို့ဒီရက်ဖက်ဖွဲ့စည်းတွေကတော့မစိုးရိမ်တာပေါ့နော်ဒါသူတို့ကတစ်ဖက်ကတော့သူတို့အတွက်ဒီ credit ရအောင်ပေါ့နော်သူတို့နာမည်ကောင်းရအောင်လို့ဒီဥပဒေကိုဆွဲရမှန်ပေမဲ့သူတို့ကြီးပဲဆွဲပြီးတော့ကျွန်တော်တို့ဖြစ်ချင်တဲ့ချက်တွေမပါမှာသိုးရဲဆိုတော့ကျွန်တော်အဲ့မှာဝင်ပြီးတော့ဒီမှာကျွန်တော်တို့ရဲ့အကြံပြုချက်တွေပေးနိုင်အောင်ကျွန်တော်ကစူးစမ်းခဲ့တယ်ဆိုတော့ပြီးခဲ့တဲ့ဒီလပိုင်းနေမှာတော့ဒီအခုအစ်စ်ပေါ်လာတဲ့ဒီပြည်ချိုင်းဝန်ကြီးဌာနပေါ့နော်အဲ့ပြည်ချိုင်းဝန်ကြီးဌာနကအဲ့ဒီဆွဲထားတဲ့ဥပဒေကိုကျွန်တော်တို့ဒီအချို့သောရက်ဖက်အဖွဲ့အစည်းတွေနဲ့ဒီဟို consultation ပေါ့နော်ကျွန်တော်တို့အကြံပြုချက်တွေပေးတဲ့ဟာမျိုးတွေသူစပြီးတော့လုပ်တယ်အဲ့ဒီဟာကိုတော့ဒီသူရဥရှိမန်ဦးဆောင်တဲ့ဒီဥရီနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်ရေးကော်မရှင်ပေါ့အဲ့ဒီကော်မရှင်ကနေပြီးတော့သူတို့ရုံးငန်းမှာပေးလုပ်တယ်ပေါ့အဲ့ဒါကြီးကျွန်တော်စပြီးတော့လုပ်တဲ့အခါကျတော့အခုပြီးခဲ့တဲ့ဒီဇင်ဘာ5ရက်နေ့မှာတော့ကျွန်တော်တို့ ਨੇ ဒီဆွေးနွေးတဲ့ဟာကတော့ဒါအဆုံးသက်သွားပြီပေါ့နော်ဆိုတော့ဟိုဥပဒေအကြံတစ်ခုတော့ရှိသွားပြီဆိုတော့သဘောတော့ရှိတယ်။ဆိုတော့အဲ့မှာတော့ဒီအဲ့ဒီလိုမျိုးကျွန်တော်ဟိုညီနိုင်ဆွေးနွေးမှုလုပ်တဲ့အခါမှာတော့တချို့သောအစိုးရဌာနတွေကလည်းသူတို့ဖိတ်ပြီးတော့အဲ့မှာတည့်ပြီးတော့ဆွေးနွေးခိုင်းတာလည်းရှိတယ်ပေါ့။ပြီးတော့သူတို့နောက်ဆက်အနေနဲ့ကတော့တခြားသောဝန်ကြီးဌာနတွေနဲ့အဲ့လိုမျိုးဒီချပြပြီးတော့မှအကြံဉာဏ်ယူရတယ်သူတို့လုပ်မယ်။ပြီးတော့လို့ရှိရင်တော့အခုဒီအဲ့ဒီဒီဥပဒေနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်ကော်မရှင်ကနေပြီးတော့မှဒီလွတ်တော်နာရကစီကိုတင်မယ်ဆိုတာမျိုးကျွန်တော်ကြားရတယ်ဆိုတော့လွတ်တော်နာရကကမှတစင်ကနာဘယ်လွတ်တော်မှစတင်နေတယ်ပေါ့နော်အမျိုးသားလွတ်တော်လားပြောင်းစုလွတ်တော်လားပြည်သူလွတ်တော်လားဆိုတာကိုလုပ်မယ်ဆိုတာမျိုးကျွန်တော်အဲ့ဒါကိုတော့သိရတယ်ဆိုတော့သဘောဆင်မှာတော့ ဥပဒေကျမ်းအစဉ်ထွက်သွားပြီ။အဲနောက်ထပ်ဝန်ကြီးတခြားဝန်ကြီးဌာနတွေနဲ့ညှိနှိုင်းတာလုပ်ပြီးသွားလို့ရှိရင်တို့ဒီလွတ်တော်မှာစတင်တဲ့ process သွားတော့မယ်ဆိုတော့သိရတယ်။
ဒီဥပဒေကျမ်းထဲမှာဒီတည်င်းအချက်လက်အများပြည်သူရရှိခွင့်သိရှိခွင့်နဲ့ပတ်သက်လို့ပေါ့နော်။ဒီတရားခိုင်မှာဗာမြဘလောက်ထိများထည့်ထားလဲခင်ဗျ။
ဥပဒေကျမ်းကတော့ဗျာဟိုနည်းနည်းတော့ဥပဒေကတော့ဟိုနည်းနည်းတော့ generally တော့စံတာပေါ့နော်ဒါ new ဥပဒေမှာတော့ပို့ပြီးတော့ထပ်ပြီးတော့တချို့အရာတွေပြေးဆင်းရမယ့်ဟာတွေပါတယ်လောလောဆယ်မှာတော့ဒီဥပဒေတစ်စုံလုံးကိုချုပ်ပြီးပြောရလို့ရှိရင်တို့ကဒီ commission တစ်ခုဖွဲ့ရမယ်ဈေးချက်လက်ဆိုင်ရာ commission ပေါ့နော်အဲ့အဲ့ဒီ commission ကခုနလွတ်လပ်တဲ့ CSO တွေပါတယ်ညာတွေအဲ့လိုမျိုးပါရမယ်ပေါ့ပါပြီးရင်တို့ကဒီဝန်ကြီးဌာနတိုင်းအဲကျွန်တော်ကအဲ့ထဲမှာဒီအစိုးရဌာနတွေမဟုတ်ဘဲနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုပါဒါမျိုးသတင်းထုတ်ပြန်ပေးရမယ်ဆိုတာမျိုးထည့်သွင်းထားတယ်ပေါ့နော်ဆိုတော့အဲ့ဒီဝန်ကြီးဌာနတိုင်းနဲ့ဒီအဖွဲ့အစည်းတိုင်းတွေကခုနသတင်းအချက်လက်ထုတ်ပြန်ရေးအရာရှိတွေခံထားပြီးတော့မှသူကအဲ့ဒီ department တွေသူတို့ပြီးကွာအတီးတီးထားရမယ်အဲ့တော့ဒီသတင်းတွေကိုရရှိခြင်းနဲ့နိုင်ငံသားတော်၎င်းဒါမှမဟုတ်ရှင်းရတယ်ဒီနိုင်ငံထဲမှာနေတဲ့တရားဝင်တွေနိုင်ငံသားတော်၎င်းကဒီသတင်းတွေကိုရရှိခြင်းနဲ့ဆိုရင်သူတို့စီမှာတောင်းယူရမယ်အဲ့လိုတောင်းယူတဲ့အခါမှာသူတို့ကဒီဥပဒေပါအချက်လက်တွေတိုင်းသူတို့ကထုတ်ပြရမယ်တကယ်လို့သူတို့မထုတ်ပြခဲ့ဘူးဆိုလို့ရှိရင်ကော်မရှင်ကိုတိုင်ကြရမယ်တိုင်ကြရင်ကော်မရှင်ကအဲ့ဒါကိုသူကဂျောင်းဝင်ပြုံးမှစစ်စစ်ညီနိုင်တာတွေလုပ်မယ်အဲ့လိုစစ်စစ်ညီနိုင်လို့မှမရဘူးဒါဥပဒေချိုးပေါက်တယ်ဆိုရင်အဲ့ဒီခုနသတင်းတောင်းယူရတဲ့ကောင်တွေကတရားစွဲနိုင်တဲ့အဆင့်ထိလုပ်နိုင်အောင်လို့ဟိုအဲ့ဥပဒေမှာတော့ပေါအောင်တော့ကျွန်တော်လုပ်ထားတာရှိတယ်ဒါပေမဲ့ဥပဒေကတော့နည်းနည်းတော့ general ကြတယ်နောက်တချို့အချက်လက်တွေကအဲဝန်ကဝန်ကြီးဌာနတွေပဲဖြစ်ဖြစ်အဖွဲ့အစည်းတွေကသူတို့ထုတ်ပြန်လို့ရတဲ့ဟာကို proactive ပေါ့နော်သူတို့ကလည်းကြိုတင်ပြီးတော့မှထုတ်ပြန်ပေးရမယ်ဆိုတဲ့ဟာမျိုးလည်းကျွန်တော်တို့ဟိုအဲ့ထက်မှထည့်သွင်းထားတာရှိတယ်ဆိုတော့လုံးလုံးဆယ်မှာအနည်းချုပ်ပြောရရင်တော့ဒီ commission က independent ဖြစ်အောင်ပေါ့နော်အဲ့လိုမျိုးဖြစ်အောင်ကျွန်တော်တို့တစ်ချက်လုပ်ထားတယ်နောက်တစ်ခုကသူတို့ကကင်းလို့ခွင့်နေပေါ့သူတို့ကသတင်းမထင်နိုင်တဲ့ကင်းလို့ခွင့်နေသူတို့ပြဋ္ဌာန်းထားတာရှိတယ်အဲ့ဒီဟာတွေမှာလည်းကျွန်တော်တို့ကဘလို့ပဲဖြစ်လာပြည်သူလူထုရဲ့အကျိုးစီးပွားကိုတော့အဲရှေ့ရှုပြီးတော့မှစဉ်းစားပါဆိုတဲ့အချက်မျိုးတော့ထည့်ထားရှိတယ်။ဒါပေမဲ့ချုပ်ပြောရရင်တော့ဒီဥပဒေကတော့နည်းနည်းရေကူးဆန်နေတယ်။နောက်ပြီးတော့ process ကြီးအများကြီးတော့
အစိုးရရဲ့ထိန်းချုပ်သတင်းထိန်းချုပ်ခွင့်ကတော့အစိုးရဘက်မှရှိနေတဲ့သဘောမှတော့ရှိနေတာပေါ့။အစိုးရကဝန်ကြီးဌာနလိုက်ပဲသတင်းထုတ်ပြန်သွားမယ်ဆိုတော့သူတို့ထုတ်ပြန်ခြင်းတဲ့ဟာမျိုးပဲထုတ်မှာ။ဒါပေမဲ့အကယ်အစိုးရကနေပြီးတော့မထုတ်ပြန်ခြင်းထိန်းထားတဲ့ဟာမျိုးဆိုရင်ရော
။အော်သူကဒီလိုပြဟိုကနော် proactive ဆိုတာကသူတို့ကနေပြီးတော့မှကြိုပြီးတော့ထုတ်ပြန်လို့ရတဲ့သတင်းကိုသူကကြိုထုတ်ပြန်ထားတာမှာ။ဒါပေမဲ့ကနိုင်ငံသားတော်၎င်းဒီဟိုတယောက်ချင်းကနေပေါ်မှာလူချင်းနဲ့ဆိုရင်လူချင်းနဲ့သတင်းကိုတောင်းတာကတခုသူကနှစ်ပိုင်းပါတယ်အဲသူကသူတို့ကြိုတင်ထုတ်ပြန်ထားမှာကတခုနောက်ပြီးတော့မှတောင်းလာတဲ့အခါမှာထုတ်ပြရမှာကတခုအဲ့လိုနှစ်ပိုင်းရှိတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီလက်
တောင်းလာတဲ့အခါမှာမပြီးတဲ့ဟာမျိုးကိုခုနကော်မရှင်ကဝင်ပြီးတော့ညှိနှိုင်းတာလို့ပြောလို့လုပ်လို့ရတယ်ပေါ့နော
်ဟုတ်ကဲ့အဲပင်နယ်စနစ်သူလေးလိုက်ပေါ်မှာခဏနေပြပါခင်ဗျာကျွန်တော်တော်ရှင်နေဖိတ်ခေါ်ချင်ပါတယ်အရင်ဆုံးဖင်လန်နိုင်ငံကကိုငင်းငင်းအောင်ဆွေးနွေးမိမြောင်းလို့ရပါတယ်ခင်ဗျာ
အဲကျွန်တော်အခု right to information ကိစ္စနဲ့ပြောမယ်ဆိုလို့ရှိရင်ဗမာပြည်မှာပေါ့တကယ်ဟိုလွတ်လပ်တဲ့သတင်းဌာနရှိလားဆိုတဲ့ကိစ္စကိုအရင်စပြောခြင်းနဲ့ခင်ဗျာဘာဖြစ်လို့လဲဆိုတော့ဗမာပြည်မှာသတင်းတောက်တွေကသူ့လို့သူ့လို့တာမှန်တယ်ဒါပေမဲ့သတင်းဌာနတွေအကုန်လုံးကဥပမာဗမာအစိုးရနဲ့ဆက်ဆံတဲ့သတင်းဌာနတွေအကုန်လုံးကချက်တ်မကြိုက်တဲ့ဟာတွေကိုမလုံရဲတဲ့ကိစ္စတွေအကုန်လုံးဖြစ်နေတယ်ဥပမာတစ်ခုဆိုလို့ရှိရင် AOD သတင်းဌာနတရင်တော့ဒီဖန်ခံရတယ် DBB ကတရင်တော့ဒီအဖန်ခံရတယ်သူကလွတ်ရင်တော်ပြီငါတို့မတရားလုပ်တဲ့ကိစ္စကိုထပ်မပြောတော့ဘူးဆိုပြီးတော့နေတဲ့ကိစ္စတွေများနေတယ်အဲ့ဒီအပြင်မှာအခုအစိုးရကတက်လာရင်အစိုးရကဝင်ကြီးတွေဆိုတာ Facebook လိုဟာမျိုးတောင်မှကိုယ်ပိုင်မသုံးရတဲ့ဝင်ကြီးမျိုးတွေဖြစ်နေတဲ့အခါကျတော့ဗမာပြည်ဒီမိုကရေစီရကျင်အောင်ဆောင်တယ်နိုင်ငံတော်အတိုင်းပင်ခံရတယ်ဒီမိုကရေစီရတယ်ဆိုပြီးတော့ဟိုကျွေးကြော်တယ်ဒါပေမဲ့အကောင်လုံးကိုသူကိုယ်တိုင်ကအာနာရှင်လို့ဆက်ဆံပြီးငါပြောတဲ့ဟာပဲနားထောင်ငါ့ကိုပြန်မမေးနဲ့လုပ်နေတဲ့အတွက်ကျွန်တော်တို့ဗမာပြည်သူတွေနိုင်ငံတကာပြည်သူတွေက right to information ကိုဘယ်တော့မှရမလဲဗမာပြည်မှာဘယ်တော့မှဟိုသတင်းဌာနအစ်စ်အမှန်တွေပေါ်ပေါက်လာမလဲဆိုတာကျွန်တော်သိကြပါတယ်ခင်ဗျာအဲ့ဒီအခုပင်တိုင်းဆွေးနွေးတဲ့လူတွေဖြေပေးနိုင်ရင်ဖြေပေးပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ကိုကြီးညင်းအောင်ကျေးဇူးပါကျွန်တော်ပင်တိုင်းဆွေးနွေးသူပြင်ခေါ်ပါမယ်ကျွန်တော်နောက်တော်ရှင်တူဖိတ်ခေါ်ကြပါလေကိုခင်မောင်လွင်တခါလေးဆွေးနွေးပါခင်ဗျာတို့
ဟုတ်ကဲ့ဟုတ်ကဲ့ဒီမှာဒီအနေနဲ့အဲ့တော့ energy ဆိုရမယ်တန်းတော်ကသတင်းမီဒီယာကိုဆိုရမယ်တခုမျိုးဒီနေ့ဆိုင်ကပြကြလို့လက်ခံပြောလို့ပါတယ်တမန်နေနေကတော့လက်ရှိအစိုးရကဒီသတင်းမီဒီယာအသံအဖွဲ့ကြီးကိုကြည့်ပြီးချင်းနေတဲ့တော့ဖြစ်ပြီးဘာသာအနေနဲ့ကတော့သတင်းမီဒီယာရဲ့ပြက်ခွင့်ကိုအရင်အနေနဲ့လိုက်ဖြစ်ပြီးတမန်နေနေကတော့ဒီမှာနေရတဲ့ဒရင်းရအစစ်ဒရင်းချုံနိုင်လို့ဆိုရင်ဒရင်းကြီးအကိုတော့ခုတော့ဒီလိုကျွန်တော်ပြောလို့ရတယ်ခင်ဗျာ
ဟုတ်ကဲ့ကိုမောင်လေးကျေးဇူးပါခင်ဗျာကျွန်တော်တဆက်သေးကိုနေဦးလင်းမလေးရှားနိုင်ငံကဖိတ်ခေါ်ခြင်းပါတယ်ကိုနေဦးလင်းဆွေးနွေးလို့ရပါခင်ဗျာ
โอเคครับကျွန်တော်အမြင်ပြောရရင်တော့တင်းဆိုတာရယူနိုင်ခွင့်တော့ရှိတယ်ပေါ့နော်သို့တော့တခုစံတခုတခုဟိုဖြစ်စီကျင်တာပေါ့နော်ဒီတင်းဟာ public အတွက်အကျိုးရှိစေမှာလားအကျိုးမဲ့သွားမှာလားဆိုတော့ပေတံနဲ့တိုင်းမယ်ဆိုရင်တော့ယူသင့်မယူသင့်ထုတ်ပြန်သင့်မထုတ်ပြန်သင့်ဆိုတာကတော့လူမယ်လို့တော့ကျွန်တော်ထင်ပါတယ်ဗျနောက်တိုင်းနိုင်ငံလိုအကုန်လုံးသိရမယ်ဆိုတော့မှန်ပေမဲ့တိုင်းပြည်ကိုထိခိုက်နိုင်တယ်ဆိုရင်တော့ဟိုဒီသတင်းဟာမဖြစ်ထိုက်ဘူးပေါ့နော်ကျွန်တော်အနေနဲ့ကတော့အဲ့လိုပဲမြင်ပါတယ်ခင
်ဟုတ်ကဲ့ကိုနေဦးလေးကျေးဇူးပါခင်ဗျာကျွန်တော်ပင်နယ်ဆွေးနွေးသူတွေပြန်ဖိတ်ခေါ်ချင်ပါတယ်ရင်းစုံယနေ့ခေတ်တငယ်ရေးမဂ္ဂဇင်ကကုသက်စီရင်ဖိတ်ခေါ်ချင်ပါတယ်ကိုနေဦးလေးဆွေးနွေးသွားတဲ့အထဲမှာခုနကပြောသွားသလိုသတင်းတွေကလူလူအတွက်ကျိုးရှိစီလားကျိုးမဲ့စီလားထိခိုက်နိုင်လားမထိခိုက်နိုင်လားသူကတော့ထိခိုက်နိုင်တယ်ဆိုရင်မလွတ်စေချင်တဲ့သဘောမျိုးပေါ့နော်ကုသက်စီရင်တအားကိုပြန်ပြီးတုံ့ပြန်ဆွေးနွေးပေးပါလား
ဟုတ်ပါတယ်ကျွန်တော်တို့မြန်မာသမားကြီးအနေနဲ့ကလည်းကျွန်တော်တို့ကတည်င်းကတည်င်းအနေနဲ့ပဲဟိုကျွန်တော်တို့ကဟိုတည်င်းကိုတည်င်းအနေနဲ့ပဲထုတ်ပြန်တာဒါပေမဲ့တစ်ခါလေကြက်လို့ရှိရင်ကျွန်တော်တို့မှာတိုင်းပြည်မှာနော်ဟိုပုဂ္ဂိုလ်ရေးရဖြိခိုက်နိုင်တဲ့တိုင်းပြည်မှာဥဆောင်နေတဲ့ပုဂ္ဂိုလ်ရေးရတိုင်းပြည်ရဲ့ဟိုနေမှာနော်ပုဂ္ဂိုလ်ရေးရဖြစ်တဲ့တည်င်းတွေကိုကျွန်တော်တို့မထုတ်လို့မအောင်ဒါအများပြည်သူကိုဖြိခိုက်နိုင်တယ်ဟိုတက်ဆိုင်ရာလူပုဂ္ဂိုလ်တွေဖြိခိုက်နိုင်တယ်ဒါပေမဲ့လေကျွန်တော်တို့တည်င်းသမားကြီးရဲ့ဟိုလောက်ရမယ့်တာဝန်ကကျွန်တော်တို့အတွက်ပြည့်အပ်ထားတဲ့ကျွန်တော်တို့ကကျင့်ဝတ်ကဘာလဲဆိုလို့ရှိရင်ကျွန်တော်တို့ကဟိုဘသူ့ကိုကာကွယ်ရမယ်ဆိုတဲ့ဆိုလို့ရှိရင်ကျွန်တော်တို့ကကျွန်တော်တို့ရဲ့အဓိကနိုင်ငံတော်ဘုတ်ပေါ့ကျွန်တော်တို့ကာကွယ်မှာကျွန်တော်တို့ရဲ့ပြည်သူလူထုကိုကာကွယ်မှာပြည်သူလူထုရဲ့အကျိုးစီးပွားကိုပဲကျွန်တော်ကြည့်ရမှာပါအရေးကြီးတာအဲ့တော့ပြည်သူလူထုကိုကျွန်တော်ကတင်းနေကိုပေးရပါတယ်အဲ့လိုတင်းပေးတဲ့အခါမှာအစိုးရကကောင်းဒီဖြစ်စီမကောင်းဒီဖြစ်စီအစိုးရရဲ့တင်းနေနော်အနာပိုင်အဖွဲ့အစည်းရဲ့တင်းနေနော်အခြားသောဒီဆိုင်ရတဲ့ပတ်သက်ပြီးတော့တည်င်းတွေကိုကျွန်တော်တို့ကပြည်သူလူထုကိုဖြတ်ပြရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကနိုင်ငံတော်တို့အစိုးရတို့ဆိုတာကျွန်တော်တို့အတွက်သိတ်သိပဲမရှိပါဘူးကျွန်တော်တို့ရဲ့အဓိကဦးတည်ရအရေးကကျွန်တော်တို့ကပြည်သူလူထုဦးတည်ရတာဒါကြောင့်ပြည်သူလူထုသိခွင့်ရှိရသိသိခွင့်သိထိုက်တယ်လို့ယူဆတဲ့တည်င်းတွေကိုကျွန်တော်တို့ကရှာဖွေဖော်ထုတ်ပြီးတော့ကျွန်တော်တို့ကတင်ပြမှာဖြစ်ပါတယ်
ဟုတ်ကဲ့ဒီညမှာကျွန်တော်တစ်ဆက်တည်းမေးချင်ပါတယ်တိတိမတိတဲ့ဆိုတဲ့ဟာကမီဒီယာကဆုံးဖြတ်လို့သဘောမျိုးဖြစ်နေတော့မီဒီယာကတော့ဘလူးပန်ပီရန်ဆန်နုံနေပြီးဆုံးဖြတ်နိုင်မယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့အဓိကအပြင်ပြည်သူဟာဘာကြောင့်ပြည်တင်လဲဆိုလို့ချင်းပြည်သူကအစိုးရအဖွဲ့ဟာဘာလုပ်နေလဲ။နော်အစိုးရအဖွဲ့ကပြည်သူလူထုကောင်းကျိုးအတွက်လုပ်နေတာသူ့ကောင်းကျိုးအတွက်လုပ်နေရလား။တက်မတော်ကရောသူ့ရဲ့အကျိုးစီးပွားတက်လို့များပြည်သူလူထုရဲ့အကျိုးစီးပွားလုပ်နေရလားဆိုတာကျွန်တော်တို့ကဒီပေရနဲ့စဉ်းစားရပါတယ်။အဲ့တော့ဒီလိုလုပ်တဲ့အခါမှာကျွန်တော်တို့ကပြည်သူတည်တည်နဲ့သတင်းတွေကိုထိန်ချန်ထားလို့ရှိရင်ကျွန်တော်တို့ကမီဒီယာအပတ်တင်ပါတယ်။အဲ့တော့ပြည်သူတည်တည်နဲ့သတင်းဆိုတာကပြည်သူကအစိုးရကဘာလုပ်နေလဲ။အစိုးရပြည်သူတွေကဘာလုပ်နေလဲ။ဘာမလုပ်နေဘူးလဲ။အစိုးရကပြည်သူမသိအောင်ဘာတွေလုပ်နေလဲ။ဘာတွေထိန်ချန်ပြီးလုပ်နေလဲဆိုတာကျွန်တော်တို့သတင်းမှာစုံစမ်းစာဖွေဖော်ထုတ်ပြီးတော့ကျွန်တော်တို့သတင်းတင်ဆက်လာဖြစ်ပါတယ်။အဲ့ဒါကအစိုးရကပြည်သူပေါ်မှာဘလောက်ယူတောင်းမှုရှိတယ်။ပြည်သူဘက်ကဘလောက်ရက်လဲဆိုတာကျွန်တော်ကြည့်ပြီးဖော်ထုတ်ရတာဖြစ်ပါတယ
်။ဟုတ်ကဲ့ကုသစင်ကျေးဇူးပါခင်ဗျာ။ကျွန်တော်ဒုတိယမေကွန်ဖြစ်တဲ့ကုငင်းချောင်းအောင်ရဲ့မေကွန်ကုတင်ဆန်းဖြစ်ပြီးပါလားခင်ဗျာ။ကုငင်းချောင်းအောင်ပြောတာတော့သတင်းမီဒီယာတွေမြန်မာနိုင်ငံထဲမှာတကယ်တမ်းလွတ်လပ်တဲ့အဖွဲ့အစည်းရှိရလားပေါ့နော်။စစ်တပ်မကြိုက်တာမလုပ်ရဲဘူး။ ELD လို DVB လို3တောက်တွေဖန်ခါရတယ်။လွှင့်ပြီးရောဆိုရဲလွတ်လာရင်ပြီးရောဆိုရဲသဘောမျိုးပဲဖြစ်နေတယ်တဲ့။အဲ့တော့ကုတင်ဆန်းအဲ့ဒါလေးဖြစ်ပြီးပါလားကုငင်းချောင်းအောင်မေကွန်
ကိုငင်းကြအောင်ဖြစ်တာကိုတော့ကျွန်တော်ကဟိုတချို့ဟာကိုတော့ကန့်ကွက်ရနေနေကြ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့တတိယကဒီတင်းကိုရယူတဲ့အခါမှာဟိုခိုင်ခိုင်မာမာရအောင်ယူရပေါ့ဗျာ။အခုကျွန်တော် Unity Channel ကိုဥပမာပြီးပြောချင်ပါတယ်။16နှစ်ဒီမာလာ Unity Channel ကရေးလိုက်ပါတယ်။Traffic Control Center နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလွတ်တော်ကအဲ့ဒီတေယူပို့ဆောင်ကြီးကြပ်ရေးကော်မတီဒေါက်တာမောင်အောင်တို့ကအားလုံးကိုကျွန်တော်မေးတယ်မေးပြီးထည့်ပြီးတော့အဲ့ဒီကုမ္ပဏီကဒီနေ့ကျင်းပတင်းစာမှာ Unity Channel ကိုကန့်ကွက်ကြောင်းစာထည့်ပါတယ်ဒါပေမဲ့ကျွန်တော်တို့ကဒါအမှန်လဲဆိုတာကိုတက်ပြပြတဲ့အနေနဲ့ကျွန်တော်မှအတန်ဖိုင်ရေးရှိတယ်ဒီလိုမျိုးအချက်လက်တွေနဲ့ခိုင်ခိုင်မာမာနဲ့ပြည်သူ့ဘလောက်အကျိုးပြုနိုင်မလဲတော့ဒီကိုတို့စန္ဒာကြီးလုပ်နေတာကြပြီဒါပေမဲ့အဲ့မှန်ငွေတွေအများကြီးဆုံးရှုံးနေတယ်ပြည်သူတွေကခုတိတိဒီကားတွေကြက်နေတယ်ဒီကိစ္စကိုကျွန်တော်တို့ကရေးသားတဲ့အပေါ်မှာကျွန်တော်တို့ဒီနေ့ပဲသူတို့တင်းစားအနေနဲ့ကျွန်တော်တို့တောင်းပန်ခံနေဒါပေမဲ့ကျွန်တော်တို့ဘာလို့ဆိုလိုချင်တာလဲဆိုတော့ကိုငင်းငန်းအောင်ပြောနေလွတ်လပ်တဲ့တင်းဌာနကရှိလားဆိုတော့မရှိဘူးလို့ဖြေရပါလိမ့်မယ်ဒါပေမဲ့လွတ်လပ်မှုရအောင်ကျွန်တော်တို့ကိုယ်တိုင်တင်းတွေကိုစူးစမ်းပြီးတော့ပြည်သူတွေကိုတိတိနဲ့ပြည်သူပန္နံဝင်တွေမဆုံးရှုံးအောင်ပြည်သူဘက်ကရက်တည်ပြီးလှုပ်ဆောင်နေတယ်ဆိုတာကိုတော့ကျွန်တော်ခက်ခက်မှမှပြောရပါတယ်က
ဟုတ်ကဲ့ကုတဆာကျေးဇူးပါခင်ဗျာကျွန်တော်တော်ရှိတူဖိတ်ခေါ်ချင်ပါလေကိုတီးလေမှုတို့ဆွေးနွေးမြင်းမြန်းလို့ရပါတယ်ကိုတီးလည်းမူကြပါလား
ကိုတီးခင်ဗျာဘာလို့လဲဆိုတော့သတင်းသမားသတင်းမှာဟိုရယူဖို့သူတို့သွားသတင်းယူနေတာဖြစ်ပါလေခင်ဗျာအဲ့ဒီအတွက်ကျွန်တော်အနေနဲ့ကတော့နော်
မြန်မာနိုင်ငံမှာတော့သတင်းရယူမယ်ဆိုရင်တော့မမကန်ကဖြစ်ဖို့ကသတင်းသမားယူရတဲ့အတွက်တော့သူတို့အနေနဲ့ပိတ်ဆို့တယ်ဆိုတော့ကျွန်တော်တိုင်းသားဒီနောက်ဆက်တွဲဖို့တော့သူတို့ဆက်ပြီးတော့ဒုက္ခပေးဖို့ပဲသူတို့လှုပ်ဆောင်တာဖြစ်ပါတယ်။ဘာဖြစ်လဲဆိုတော့နော်ဗီဒီယိုအာနာတုံးနဲ့တရုတ်နဲ့ရုရှားကိုနော်အားကိုးပြီးတော့သူတို့လှုပ်ဆောင်တာပဲကျွန်တော်မြင်တယ်။ဒီတော့မမကလှုပ်ဖို့တော့အမတန်မှလိုအပ်တယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ကိုတိလက်မှုကျေးဇူးပါခင်ဗျာ။ကျွန်တော်နောက်ဆုံးကိုတူလေးအောင်မေးချင်ပါတယ်ခင်ဗျာ။ဒီ right to information အများနဲ့သက်ဆိုင်တဲ့ချက်လက်တွေကိုသိရှိခွင့်ရရှိခွင့်ဟာလက်ရှိမြန်မာနိုင်ငံအပြောင်းလဲမြန်မာနိုင်ငံရဲ့အခြေအနေရဘလောက်ထိထားခွင့်ရှိပါလဲ။နောက်ဘလောက်ထိအရေးပါပါလဲ။တူတူတူလေးဖြည်းဖြည်းပါလား။ကျွန်တော်ဟိုလောက်နိုင်စက္ကန့်မိနစ်လောက်ရပါတယ်။စက္ကန့်30လောက်။
ဒီရင်ချင်းလက်ရပိုင်ခွင့်ကတော့အရင်ရေးကြည့်အောင်ဗျာ။ဒါနိုင်ငံသားတိုင်းရဲ့အခွင့်အရေးဖြစ်တယ်ပေါ့နော်။ဆိုတော့အရင်ရေးကြည့်ရဲအဲ့ဒါကဒီကျွန်တော်တို့ကပြောနေတာဒီမိုကရေစီလို့ပြောနေကြတယ်ဒါဆိုရင်ဒါပွင့်လင်းမြင့်တာမျိုးကအရင်ရေးကြည့်ရဲဆိုတော့အစိုးရဘာလုပ်နေလဲလွှတ်တော်ဘာလုပ်နေလဲစစ်တပ်ဘာလုပ်နေလဲဒါတွေအားလုံးကကျွန်တော်တို့သိနေဖို့လိုရဲဆိုတော့ဒါတွေရှိဖို့အတွက်ဆိုလို့ရှိရင်ကျွန်တော်ကသတင်းချက်လက်တွေကိုကျွန်တော်ရရှိနေဖို့လိုရဲဆိုတော့ဒါကနောက်ပြီးတော့ဟိုကျွန်တော်တို့ရဲ့ပြဿနာကဘာဖြစ်လဲဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီတောင်းလဲဖြစ်နေပြီဆိုပြီးတော့ဒါပြောကြတယ်ဒါပေမဲ့တကယ်ကြတော့လောလောဆယ်အုပ်ချုပ်နေတဲ့သူတွေအားလုံးကဒီမိုကရေစီအပြောင်းလဲနဲ့ဆက်ဆိုင်တဲ့စိတ်တဘောရာ mindset တွေမှရှိနေဘူးဒီမိုကရေစီတောင်းလဲရှိနေပြီဆိုတဲ့သဘောပါကကျွန်တော်တို့မှာဒီမိုကရေစီမရှိခဲ့ဘူးဆိုတော့ကျွန်တော်ကဝန်ခံရလိမ့်မယ်အရင်ဆုံးအဲ့တော့ဒီမိုကရေစီမရှိခဲ့ဘူးဆိုရင်အဲ့ဒီမိုကရေစီမရှိခဲ့တဲ့အချိန်ကဥပဒေတွေကိုကျွန်တော်တို့ကလိုက်ပြီးကိုးကားပြီးတိတ်မိညံလေးထားနေရမျိုးကျွန်တော်မလုပ်တင်တော့ဘူးအဲ့တော့ကျွန်တော်တို့က right to information လို့ခေါ်တယ်တကယ်ဒီလိုသတင်းချက်လက်အမှန်ကန်ရတဲ့ shoot down ကိုတကယ်ကိုအလေးထားပြီးကျွန်တော်လုပ်ဆောင်အောင်ဖြစ်တယ်ဒါပေမဲ့အခုအာနာပိုင်တွေကအမိကောင်းနာမည်ကောင်းရအောင်တာလုပ်နေတယ်လို့မျိုးเนาะဥပဒေတွေကိုစာရွက်ပေါ်မှာရေးနေရမျိုးကိုပဲကျွန်တော်ကတွေ့နေရပြီးတော့လက်တွေ့မှာတော့ accounting form နဲ့သူတို့ရဲ့စိတ်ထားတွေကတကယ်ဒီမိုကရေစီအပြောင်းလဲနဲ့လိုင်လုံးညီဖြစ်မှုမရှိနေတာကိုကျွန်တော်တွေ့ရတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာတော့ right to information လို့ခေါ်တဲ့နိုင်ငံသားရဲ့ရပိုင်ခွင့်ဖြစ်တဲ့ခုနသတင်းချက်လက်တွေကိုတည်တည်ချာချာကိုရဖို့ဟာအရင်ကြီးကြည့်ရဲအဲ့ဥပဒေတိုင်းတကယ်ကိုအသက်ဝင်ပြီးတော့တကယ်အဲ့ဒီတိုင်းပဲလှုပ်ဆောင်ရဖို့အရင်ကြီးကြည့်ဒါပေမဲ့ကျွန်တော်ပွင့်လင်းပြောရရင်တော့အားရမှုကတော့တကယ်ကိုလက်ရှိမှာအများကြီးမရှိသေးပါဘူးကျွန်တော်အများကြီးတော့
ဆိုရသေးအခုအနေနဲ့ဆိုရလက်ထက်မှာပွင့်လင်းမြင်သာမှုပေါ့နော်ဘလောက်ထိသတင်းချက်လက်တွေကိုပြောနိုင်ဆိုနိုင်အရင်အခြေအနေတက်ဆိုင်ရင်ဘလောက်ထိတိုးတက်လာလဲကုတင်ဆာကတော့ခုနတိတ်အားမရဘူးပြောပါတယ်ကိုကတော့ဒီ CSO အနေနဲ့ဘလောက်ထိစုရရဲ့ပွင့်လင်းမြင်သာမှုကိုမြင်ရပါလဲ
ကျွန်တော်ပွင့်ပွင့်လင်းလင်းပြောရလို့ရှိရင်နည်းနည်းတော့သိုးသားတယ်လို့ကျွန်တော်တော့အဲ့လိုထင်တယ်ဘာလို့တချို့ဟာတွေမှာလဲခုနကျွန်တော်တို့ရဲ့ပြဿနာခုနစိုးရနှစ်ရဆိုတဲ့ပြဿနာလဲဒါအနည်းငယ်ပြောနေတဲ့ဟာပေါ့တစ်ဖက်ကလူတွေကလဲခုန2020မှာဒါနိုင်ငံရေးနောက်ကဟို motivation တွေနောက်ခံရလဲပါတာပေါ့လေ2020မှာသူတို့backup လုပ်ထားတဲ့ပါတီပြန်ရဖို့အတွက်ကစားရတာရှိတယ်ဆိုတော့တစ်ဖက်ကလဲအဲ့ပုံမှာခုနအမျိုးသားပြန်လည်ကြားစီဆိုပြီးရှော့တာရှိတော့အဲ့အားမှာကျွန်တော်တို့သတင်းသမားတွေနဲ့ပြည်သူတွေကဒါမေးစာရင်းဖြစ်ရတယ်ကျွန်တော်တို့အဲ့လိုပဲမြင်
ဟုတ်ကဲ့ခင်ဗျာ
ဥပမာနင်းပြောရင် self censorship လို့ခေါ်တဲ့ကိုယ့်ကိုယ်စင်ဆာလုပ်ရတဲ့ဟာပုံဆိုးလာတယ်နောက်ဆုံးကျွန်တော်ပြောမယ်သတင်းသမားမပြောနဲ့ကျွန်တော်တို့ဒီပုံရံမင်းကြီးလာတဲ့အချိန်မှာတော့ဒီပုံရံမင်းကြီးကိုယ်တိုင်က self censorship တွေအများကြီးလုပ်သွားရတယ်ကျွန်တော်မြော်ပြရကိုကာနေတောင်မှဟိုဘယ်လိုလဲဟိုရံမင်းကြီးတောင်မှအများကြီး self censorship လုပ်သွားတယ်
ကိုတင်းကအချိန်စစ်သွားလို့ပါကျွန်တော်တို့ပေါင်းဝင်ဆွေးနွေးပေးတယ်ကိုသက်စင်ကိုတလွင်အောင်ကိုကိုတင်းဆန်းအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော် direct လေးလိုက်အစီအစဉ်ဒီမှာညနာခွင့်ပြီးတော့ခင်ဗျာ production အားလုံးကိုလည်းကျေးဇူးတင်ပါတယ်
သောလသူကိုညာဝင်းအောင်နဲ့သူကုသညုံစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုက်ဆွေးနွေးခမ်းပါရှင်အခုတော့နောက်ဆုံးရထိတ်တန့်တဲ့အချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါအောင်အမေရိကန်ရဲ့စံတမိုးတွေကိုစိန်ခေါ်နေတဲ့ဗျူဟာမြောက်ပြိုင်ဘက်အဖြစ်တရုတ်နိုင်ငံကိုသတ်မှတ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာထဲမှာအထူးအလေးပေးဝေဖန်ထားချက်တွေကိုတရုတ်အစိုးရကပေးချလိုက်ပါတယ်တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်ကြီးရဲ့ရည်မှန်းချက်တွေဟာစိုးရိမ်ပွဲကောင်းတယ်လို့သမ္မတထရန့်အစိုးရရဲ့အမျိုးသားလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေနဲ့အစည်းအဝေးတွေထဲမှာအထူးပြုဖော်ပြထားတာပါအာဏာရှင်ဆန်ဆန်အုပ်ချုပ်မှုစနစ်ပြန်ပွားအောင်ညာနာပစ္စည်းဆိုင်ရာမိုဘိုင်းခွင့်တွေကိုခိုးယူနောက်နိုင်ငံကဥဆောင်တဲ့စီးပွားရေးပုံစံကိုတိုးချက်အောင်လုပ်နေတယ်လို့တရုတ်ကစွပ်စွဲထားတာဖြစ်ပါတယ်အမေရိကန်ရဲ့စံတမိုးတွေနဲ့ငြိမ်းချမ်းရေးအတွက်စိန်ခေါ်ချက်အဖြစ်အုပ်စု၃စုကိုအမေရိကန်မဟာဗျူဟာမှာသတ်မှတ်ထားတာပါ။အီရန်နဲ့မြောက်ကိုရီးယားနောက်အကြမ်းဖက်ဝါဒဆွဲအဖွဲ့တွေဒါအပြင်တရုတ်နဲ့ရုရှားတို့ကတော့အမေရိကန်ရဲ့စံတမိုးတွေနဲ့အကျိုးစီးပွားတွေကနေသွေးဖက်ပြီးကမ္ဘာကြီးကိုပုံဖော်လိုသူတွေဆိုပြီးတော့စီးရင်မှာတွင်းထားတာဖြစ်ပါတယ်ရှင်။
တဲ့အချင်းချက်ကိုမတင်ထိုက်ကကြေညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia L တဲ့ဖြစ်ပါတယ် View American အတန်မနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9.30 လိုင်းဒိုမီတာ48 kHz 6.8 ကလိုင်းဒိုမီတာ50 kHz 5.99နဲ့လိုင်းလမီတာ190 kHz 5.99ရောကနေဖန်ယူနာဆင်နိုင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် View ကိုအားပေးနာစင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ
်. This program has come to you from the Voice of America, Washington.